Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်မတ်လ21ရက်ဗုဒ္ဓဘာသာပိုင်းဖြူရီစီစဉ်နေကိုမေကန်ကျန်းစုမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00နာရီ10:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့50တိတူကနေတိုက်ထုံးလင်းပေးနေပါတယ်ဒီမှာအီတန်စမဒီညတက်စီစဉ်နေကိုတင်ဆက်ပေးသွားပါမှာ
ကျွန်တော်အောင်လူပါညနာဆင်မဲ့တင်းနေကြမှာတော့သမရဦးထင်ချော်ယာလူကအနားယူလိုက်ကြောင်းဒီကနေ့ပဲကျင်ညာလိုက်တယ်လို့ပြည်သူ့တော်ဥက္ကဋ္ဌဝင်းမြင့်လည်းနှုတ်ထွက်သွားပါတယ်American ပြည်သူ Texas ပြည်နယ်မှာဇက်တိုက်ဆိုလို့ကြုံရတဲ့ဘုံပေါက်ကွဲမှုတွေအတွက်တမ်းမြရှိသူအသက်24နှစ်ရွယ် Mark Anthony Contes ဆိုသူကိုအာဏာပိုင်တွေအသိဖက်စီမိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူညင်ညာပြီးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့ဒီမှာသောတာရှင်နေနားဆင်ကြရမယ်တဲ့မှာတော့တမန်ဦးထင်ကျော်နှစ်နှစ်တာကာလအတွင်းတာဝန်ယူဆောင်ရွက်ခဲ့တဲ့အပေါ်နိုင်ငံရေးနဲ့အလွှာပေါင်းစုံကသုံးသက်ထင်မြင်ချက်တွေနဲ့ပတ်သက်ပြီးတော့
တမန်ဦးထင်ကျော်ရဲ့ပုဂ္ဂိုလ်ရေးယူသားမှုသူရဲ့ပုဂ္ဂိုလ်ရေးဟိုထက်မြက်မှုတွေပညာတော်မှုတွေကိုကျွန်တော်တို့ယုံမသက်စရာမရှိဘူးအရင်တော့ကကျွန်တော်တို့သမရဦးဆက်ရှိတိုက်သူ
ရခိုင်မျိုးသားပါတီအထွေထွေတွင်မှုဦးထွန်းအောင်ကျော်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ပြဖို့ရှိပါတယ်ဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းနံပါတ2ကြောက်မဲသေဘောမျိုးနယ်ရဲ့ဘက်မှာ RCSSSE နဲ့ DNLA တပ်ဖွဲ့တွေကြားပြင်းထန်စွာဖြစ်ပွားနေစေတိုက်ပွဲတွေရဲ့နောက်ဆုံးရခြေအနေကိုလည်းဒီနေ့အပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကောင်းလွယ်ဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးပါမယ်ရှင်
မြန်မာသမ္မတဦးထင်ချော်ယာလူကအနားယူလိုက်ကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။တာဝန်ကအနားယူမှာဖြစ်တဲ့အကြောင်းသမ္မတရုံးကြေညာချက်ကဖော်ပြခဲ့ပေမဲ့မချတဲ့လာတွေကကျန်းမာရေးကြောင့်ပြပမှာပါစိတ်ကူးစားမှုခံယူခဲ့ရတဲ့သမ္မတဦးထင်ချော်အနားယူသွားတဲ့အကြောင်းရင်းကိုတော့တိတိကျကျပြောမထားပါဘူး။လေးလက်သွားတဲ့သမ္မတနေရာမှာတော့လက်တလုံးဒုတိယသမ္မတဦးမြင့်စွေတာဝန်ယူထားမှာပါ။သမ္မတယာလူနေရာကိုအလုပ်လုပ်ရခုနှစ်ရက်အတွင်းအစထိုးခန့်အပ်သွားမှာဖြစ်ကြောင်းလည်းသမ္မတရုံးထုတ်ပြန်ချက်မှာဖော်ပြပါရတယ်။သမ္မတဦးထင်ချော်တာဝန်ကအနားယူရောက်ကြေညာတဲ့တနေ့ထဲမှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌဝင်းမြင့်လည်းနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။လွတ်တော်ဥက္ကဋ္ဌဝင်းမြင့်ကတော့သမ္မတဦးထင်ချော်နေရာအစထိုးမှာဖြစ်ကြောင်းလည်းအနားယူအမျိုးသားတမန်ကိုစီဖွဲ့ချုပ်အန်အယ်ဒီပါတီပြောင်းရတဲ့မွန်ရအောင်ရှင်ကိုကိုကာပီရိုက်တာသတင်းကဖော်ပြပါရတယ်။ဝင်းမြင့်ကအန်အယ်ဒီပါတီစတင်ထူထောင်စဉ်ကစလို့ပါတီတာဝန်တွေကိုထမ်းဆောင်ခဲ့ပြီးပါတီခေါင်းဆောင်ဒေါ်ဆဆွကြည်ရဲ့ယုံကြည်စိတ်ချမှုရရှိထားသူတူဖြစ်တယ်လို့လည်းဆိုပါရဲ။2015ခုနှစ်ရွေးကောက်ပွဲမှာအန်အယ်ဒီပါတီတခင်းနဲ့အနိုင်ရခဲ့ပေမဲ့2018ခုနှစ်ဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေအရနိုင်ငံခြားသားနဲ့ဆွေမျိုးတော်ဆက်သူဖြစ်ဒေါ်ဆဆွကြည်ဟာသမ္မတတာဝန်ယူခွင့်မရှိတဲ့အတွက်အသက်82နှစ်အရွယ်ဦးတင်ကျော်ကိုသမ္မတအဖြစ်ခန့်ထားတာပါ။နိုင်ငံခြားရေးဝန်ကြီးဖြစ်အစိုးရမှတာဝန်ယူခဲ့တဲ့ဒေါ်ဆဆွကြည်ကိုယ်တိုင်ကတော့နောက်ပိုင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်နေပါတာဝန်ယူခဲ့ပြီးအစိုးရကိုဦးဆောင်နေတာဖြစ်ပါတယ်
။အမေရိကန်နိုင်ငံတက်ဆက်စ်ပြည်နယ်မှာလူအသေးအချေရှိခဲ့တဲ့ပါဆယ်ဘုံးတွေတောက်လျှောက်ထောင်ခဲ့သူဖြစ်တဲ့ရရှိထားသူဟာဒီနေ့ပဲသူ့ကားထဲမှာသူ့ကိုယ်သူဘုံးခွဲအသေးစီရင်သွားပါတယ်။အဝေးပြေးလမ်းမပေါ်မှာအသက်24နှစ်ရွယ်လူပြည်မျိုးသားဒီတန်တရာရှိသူမောင်းတဲ့ကားကိုရဲကားနဲ့နောက်ကလိုက်ခဲ့ရမှာဒီတန်တရာရှိထားသူကစနက်တန်ဖြုတ်ပြီးအခုလိုအဆုံးစီရင်လိုက်တယ်လို့ရဲတွေကဆိုပါတယ်။ဟော့စတင်မျိုးရဲချုပ် Brian Manley ကဒီတန်တရာရှိထားသူကိုမနေ့နှောင်းပိုင်းနဲ့ဒီနေ့မနက်ပိုင်းမှာပို့သတိထားမိခဲ့ပြီးသူကားရပ်ထားတာကိုလည်းဟော့စတင်မျိုးမြောက်ဘက်နားလေးကဟိုတယ်တစ်ခုမှာတွေ့လိုက်တဲ့အချိန်မှာပဲသူကကားမောင်းပြီးထွက်ပြေးခဲ့တာဖြစ်တယ်လို့ဆိုပါတယ်။ရဲချုပ် Manley ကဆက်ပြီးအခုစီရင်သွားတဲ့သူဟာဟော့စတင်မျိုးရဲ့မတ်လ2ရက်နေ့ကနေစပြီးဘုံကားလုံးစက်တိုက်ထောင်ဖောက်ခွဲခဲ့သူလို့ FBI Federal စုံစမ်းရေးစစ်ဆေးရေးဗီရိုနဲ့အရက်ဆေးရွက်ကြီးတနက်ဖောက်ခွဲမှုပစ္စည်းဆိုင်ရာဗီရိုအဖွဲ့တွေပါတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကယုံကြည်ထားတယ်လို့ထုတ်ပြောခဲ့ပါတယ်။လူနေဦးတည်ဆုံးခဲ့ရပြီးနောက်၄ဦးဒဏ်ရာတွေရသွားခဲ့တဲ့ဒီဘုံးခွဲတိုက်ခိုက်မှုတွေကိုဘာရွယ်ချက်နဲ့လုပ်တယ်ဆိုတာတော့အခုချိန်တိမသိရသေးဘူးလို့ရဲချုပ်မန်နေကဆက်ပြောခဲ့ပါတယ်။ရဲရရှိသူဒဏ်ရာရခဲ့တဲ့ဒီအသေးခံစီရင်မှုအပြီးမချခင်လေးမှာပဲသမ္မတထရမ့်ကလည်းအော့စတင်ကတနေ့ရရှိထားတဲ့ဘုံးခွဲသမားတည်သွားပြီးဥပဒေထိန်းချုပ်ရေးအဖွဲ့တွေနဲ့ပါဝင်ကင်တွယ်ခဲ့သူအလုံးထူးထူးချွန်ချွန်တာဝန်ကျေခဲ့တယ်လို့ Twitter နဲ့ Internet Seminar ကနေချီးကျူးလိုက်ပါတယ်ခင
်ဗျ။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာဒီကနေ့ဖြစ်ခဲ့တဲ့အထက်ခံဘုံးခွဲတိုက်ခိုက်မှုကြောင့်လူပေါင်း29ယောက်ထဏ်မှန်းနဲ့သေဆုံးပြီး50ယောက်ထဏ်ရရသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။မြို့တော်ကရှီယာမွတ်စလင်ရပ်ကွက်နီးပါရှားနှစ်တကူဘွယ်ဆင်နွှဲနေတဲ့လူအုပ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့လည်းကိုရန်တွေ့ရသူတွေနဲ့တာဝန်ရှိသူတွေကပြောပါတယ်။IS စစ်သည်ကြောအဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့တာပါ။ဒီကဲတည်ဆုံးသူတွေကအရက်သားတွေဖြစ်ချကြောင်းလဲအာဖဂန်ပြည်ရဲ့ဝန်ကြီးဌာနပြောဝင်ရသူက VOA ကိုပြောပါတယ်။အရေးအတွက်ပိုတိုးလာနိုင်တယ်လို့လည်းရတပ်ဖွဲ့နဲ့အရေးပေါ်ကစေဝန်ထမ်းတွေခံမှန်းနေကြတာပါ။သမရအရှက်ကာနီကတော့လူသားလူပေါ်ကျွလွန်တဲ့ရာဇဝတ်မှုဖြစ်နေတက်ခတ်မှုကိုရှုတ်ချလိုက်တယ်လို့ဒီလိုလောက်ရက်တွေကအာဖဂန်နိုင်ငံသားတွေရဲ့အမျိုးသားရေးဘာသာရေးအထိတ်မဲ့ဖွဲ့တွေနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဟန်တားနိုင်မှာမဟုတ်ကြောင်းလဲပြောဆိုခဲ့ပါတယ်။
Syria နိုင်ငံမှာဆွေကထိန်းချုပ်ထားတဲ့ Damascus မြို့တော်ရက်ကွက်စည်းရက်ကိုတပုံးတွေကဒုံးကျင်နဲ့ပစ်ထည့်လိုက်တာမျိုးလူပေါင်း35ဦးသေဆုံးပြီးနောက်ထပ်20ကျော်ဒဏ်ရာရသွားတယ်လို့ဆွေကသတင်းမီဒီယာတွေကဆွဆွဲလိုက်ပါတယ်။မျက်မျက်သက်သေတွေကလည်းဒီဒုံးကျင်ကဈေးဝယ်သူတွေပြည်နေတဲ့ဈေးတွေကိုကျလာခဲ့တာလို့ဆိုပါတယ်။ဒါပေမဲ့တပုံးတွေဘက်ကတော့ဒီပေါ်ဘာမှတုံ့ပြန်ထားတာမရှိပါဘူး။လောလောဆယ်မှာ Syria သို့မဟုတ် Russia လေရင်တိုက်ခိုက်မှုကြောင့်ကျောင်းတစ်ခုမှာသေဆုံးခဲ့ရတဲ့လူ20ရဲ့အလောင်းတွေကိုကဲဆယ်ဖွဲ့တစ်ခုကနေပြီးတော့ဆွဲထုတ်နေပါတယ်။အရင်တပုံတွေထိန်းချုပ်ထားတဲ့ Damascus မြို့စင်ဂျေဖုန်းကရှေ့ကူတာမြို့နေရာအလုံးနီးပါးကို Syria ဆိုရဘက်ကမကြာခင်ကပဲပြန်သိမ်းယူနိုင်ခဲ့ပြီးမှ IS အကြမ်းဖက်အဖွဲ့အပါဝင်တပုံအဖွဲ့၃ဖွဲ့ကထိန်းချုပ်နေတဲ့နေရာကအခုနည်းနည်းလေးပဲကျန်ပါတော့တယ်။ Russia ကြောထောက်နှက်ခံပေးတာပြီး Syria ဆိုရနေမြေတွေပြန်လည်သိမ်းယူတဲ့ပြင်းထန်တဲ့ထိုးစစ်တွေထဲမှာအရက်သားပေါင်း1400ကျော်တိုက်ဆုံးခဲ့ရပြီးထောင်ကနန်းတွေနဲ့ချီတဲ့လူပေါင်းများစွာလည်းသူတို့အိမ်တွေကနေထွက်ပြေးဒုက္ခရောက်ခဲ့ကြပါတယ်ခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမဲကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်တူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်အစိုးရကဒီနေ့ချင်းပတ်မဲ့လွတ်တော်ယူကောက်ပွဲမှာပြည်ပကကြားဝင်နောက်ရှိမဲ့အန်ဒီကိုဟန်တာကိုကြိုးပမ်းမှုအစီအစဉ်နဲ့ပတ်သက်ပြီးအမိနေလူညွေးဝင်ကြီးခရစ်ချန်နယ်ဆန်ကိုအထက်လွတ်တော်ထောက်လှမ်းရေးကော်မတီကမေးမြန်းကြားနာဖို့ရှိနေပါတယ်။2016အမေရိကန်သမ္မတယူကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုထိထိရောက်ဟန်တာကိုပြက်ကွက်ခဲ့တယ်ဆိုပြီးသမ္မတဘရက်ကိုဘာမှအစိုးရကိုရောလက်ရှိအစိုးရကိုပါဝေဖန်နေတဲ့ကော်မတီရှေ့မှောက်ဒီနေ့ကြားနာမှုမှာတော့အမိနေလူညွေးဝင်ကြီးဟောင်းဂျာဂျန်ဆန်လည်းထွက်ဆိုသွားမှာပါ။2016ယူကောက်ပွဲမှာအင်တာနက်ဖောက်သွင်းသူဟက်ကာတွေလုတ်ခဲ့တာမျိုးထပ်မကြုံအောင်ကြိုးပမ်းနေကြတဲ့ပြည်နယ်ဆွေးရတွေကိုဗဟိုဆွေးရကအကူအညီပေးနိုင်မဲ့ဥပဒေတရအမြန်ဆုံးပြဋ္ဌာန်းပေးဖို့ကွန်ဂရက်စ်တော်ကအကြံပြုထိုက်တွန်းခဲ့ပြီးနောက်တည့်မှာပဲထက်လွတ်တော်မှာကျန်းနာဝယ်ကျင်းပမှာလည်းဖြစ်ပါတယ်။2016သမ္မတရွေးကောက်ပွဲ COE ကာလအတွင်းမှာရွေးကောက်ပွဲစနစ်ကိုတက်ခတ်ဖို့ရုရှားရဲ့ကြိုးပမ်းမှုကိုတနည်းကြော်ကြားစုံစမ်းစစ်ဆေးမှုတွေရဲ့ခဏဦးတွှေ့ရှိချက်တွေနဲ့အတူထောက်လှမ်းရေးကော်မတီကအကြံပြုချက်တွေကိုထည့်သွင်းခဲ့တာပါ။အကြံပြုချက်တွေထဲမှာတော့ပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူတွေအနေနဲ့မဲပေးတဲ့စက်တီမှာဆော်ရဆန်းထောက်ထားရတဲ့အတူပြန်လည်စစ်ဆေးနိုင်ဖို့အပြင်အင်တာနက်နဲ့ဆက်သွယ်လို့မရအောင်စီစဉ်မှုလည်းပါဝင်ပါတယ်။မြင်းမြေလုံရုံဝင်ကြီးဌာနအနေနဲ့ဘိုးဘိုးဆိုးရပြည်နယ်နဲ့ဒေသခံတာဝန်ရှိသူတွေကြားဆက်သွယ်နိုင်မဲ့လမ်းကြောင်းတွေထားရှိဖို့ရွေးကောက်ပွဲလုပ်ငန်းစဉ်တွေပေါ်တက်ခတ်ခံရတဲ့အခါအစိုးရအနေနဲ့ရှင်းရှင်းလင်းလင်းဆက်သွယ်ဖို့နဲ့သက်ဆိုင်ရာအစိုးရအေဂျင်စီတွေကထိထိရောက်ရောက်တုံ့ပြန်ဖို့လည်းအကြံပြုချက်တွေထဲမှာထည့်သွင်းထားပါတယ်
။နိုင်ဂျီးရီးယားနိုင်ငံမှာတော့အရှေ့မြောက်ဘက်ဒပ်ချီမြို့မှာပြီးခဲ့တဲ့လကပြန်ပြေးဆွဲသွားတဲ့ကျောင်းသူ130တဲက91ယောက်ကိုဘိုကိုဟာရန်စစ်သေးကြွတွေပြန်လွှတ်ပေးလိုက်ကြောင်းတင်ကြဲဝန်ကြီးကဒီနေ့ပဲပြောလိုက်ပါတယ်။ကျောင်းသူတွေကိုယောက်ျားလေးတယောက်နဲ့တူလမ်းတစ်လျှောက်နေရာတော်တော်များများမှာပြန်လွှတ်ပေးခဲ့တာဖြစ်ကြောင်းဒီနေ့ပဲနိုင်ဂျီးရီးယားမြို့တော်မှာပြန်ကြဲဝန်ကြီးလိုင်မိုဟာမက်ကသတင်းတောက်တွေကိုပြောလိုက်တာပါ။ယင်းနေ့တဲ့နိုင်ငံတချို့အကူအညီနဲ့ကျိုးပန်းခဲ့ရမှာကျောင်းသူတွေကိုဒီနေ့မနေ့စောပိုင်းမှာပြန်လွှတ်ပေးခဲ့တာလို့လည်းတင်ကြဲဝန်ကြီးကပြောပါတယ်။ကျောင်းသူတွေကအခုခါဒပ်ချီမြို့ကိုပြန်အောင်လာပြီးမှတ်တမ်းယူနေကြောင်းလည်းသမရယုံကသတင်းထုတ်ပြန်ခဲ့ပါတယ်။ကျောင်းသူတွေပြန်လွှတ်လာဖို့ငွေပေးတာမရှိခဲ့ဘူးလို့လည်းဆိုပါတယ်။ဒပ်ချီမြို့ကိုကားကိုးစီးနဲ့ရောက်လာတဲ့စစ်သွေးကြွားတွေကကျောင်းသူတွေကိုထားခဲ့ပြီးပြန်ထွက်သွားခဲ့ကြောင်းလည်းဒေသခံတွေကဆိုပါတယ်။ကျန်ကျောင်းသူတွေရဲ့အခြေအနေနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကျောင်းသူတွေကိုတော့ဒပ်ချီမြို့ကအဆောင်ကနေဖေဖော်ဝါရီ19ရက်နေ့ကဖမ်းဆီးခေါ်ဆောင်သွားခဲ့ကြတာပါ။တကယ်တော့ Boko Haram စစ်သွေးကြွားအဖွဲ့ဟာ2014ခုနှစ်ထဲမှာ Checkbook ကျွာကနေအဆောင်နေကျောင်းသူ256ယောက်ကိုပြန်ပေးဆွဲသွားခဲ့တဲ့အတွက်ကမ္ဘာတဝန်းဒေါသထွက်ခဲ့ကြရတယ်လို့၄နှစ်လောက်ကြာတဲ့အထိဖမ်းဆီးခံရတဲ့သူတွေပျောက်ဆုံးနေစေဖြစ်ပါတယ်ခင်ဗျာ။
ဆီယားနိုင်ငံမှာနျူကလ িয়ার ဆက်ရုံးလို့တန်လျာရှိတဲ့နေရာတစ်ခုကို2009ခုနှစ်တုန်းကလေယောင်းကတက်ခတ်ဖြစ်စင်းမှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းအီဇွေးစစ်တပ်ကဒီကနေ့ပဲဝန်ခံပြောဆိုလိုက်ပါတယ်။ဒီဟာအဲဇော့ဒေသကဆက်ရုံးကိုစတင်လက်ပတ်နိုင်မှုနှိစက်လာနေချိန်မှာပဲလေဝဲဆစ်စင်ရေးဖြစ်ကြက်တိုက်လေယာဉ်တွေဆင်လို့တက်ခတ်ခဲ့တဲ့အကြောင်းလဲအီဇွေးကပြောပါတယ်။ဒီကနေ့ထုတ်ဖို့ပြောဆိုရမှာတော့အီဇွေးတက်လေယာဉ်တွေကမှတ်တမ်းတင်ရိုက်ကူးထားတဲ့ဗီဒီယိုတွေဖြင့်ဆစ်စင်ရေးနဲ့ဆက်နွယ်တဲ့ဓာတ်ပုံတွေကိုလည်းပြသခဲ့တာပါ။ဆီယားနိုင်ငံကတော့တက်ခတ်ခံရတဲ့နေရာဟာနျူကလ িয়ার ဆက်ရုံးမဟုတ်တဲ့အကြောင်းငြင်းဆန်ထားပါတယ်။ကုလသမဂ္ဂရဲ့နိုင်ငံကအနုမြေစွမ်းအင်အေဂျင်စီ IAEA ကတော့နျူကလ িয়ার ဆက်ရုံးဖြစ်နိုင်ခြေများတဲ့အကြောင်း2018ခုနှစ်မှာပဲပြောဆိုထားတာပါ။ဒီကြောင့်တက်ခတ်မှုဟာအစ္စရေးနိုင်ငံရဲ့လူညွန့်ရေးကိုထိခိုက်နိုင်တဲ့လုံရမျိုးတွေကိုလက်ခံနိုင်မှာမဟုတ်တဲ့အကြောင်းသတိပေးချက်တစ်ခုဖြစ်တယ်လို့လည်းအစ္စရေးကာကွယ်ရေးဦးစီးချုပ်ဒုတိယဖွဲ့ချုပ်ကြီးဂါရီအက်ဆက်ကော့ကပြောဆိုခဲ့ပါတယ်။1982ခုနှစ်မှာတုန်းကလည်းယူရိုးနိုင်ငံကဆက်လုပ်စဲနျူကလ িয়ার ဆက်ရုံတစ်ခုကိုအစ္စရေးကတိုက်ခိုက်ခဲ့ပူပါတယ်။မ ကြရင်ကာလာတွေကလည်းစီးရဲနိုင်ငံတွေမှာလေကြောင်းစစ်ဆင်ရေးတွေအများပြားဆင်နွှဲခဲ့ပြီးလက်ပြနိုင်ငံကဟက်ဆူလာစစ်သွေးကြွတွေထံအထောက်ပံ့နေမရအောင်ဟန်တားဖို့အစ္စရေးကရည်ရွယ်တက်ခတ်ပုံရတယ်လို့လည်းအများကယူဆထားကြတာပါဒီတက်ခတ်မှုတွေနဲ့ပတ်သက်လို့အစ္စရေးစစ်တပ်ကတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိပါဘူး2009ခုနှစ်တုန်းကတက်ခတ်မှုမှာတော့လည်းအစ္စရေးရဲ့လက်ချက်လို့အများကချေချေပြင်းပြင်းယုံကြည်ထားခဲ့ကြပေမဲ့အခုချိန်ချမှာသာတရားဝင်ထုတ်ဖော်ပြောဆိုခဲ့တာလည်းဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံမှာတော့ဘတ်စကားတစီကျောင်းနယ်ကြီးရဲ့လမ်းချော်ကျသွားတာမျိုးလူပေါင်း19ဦးသေဆုံးပြီးနောက်ထပ်18ဦးဒဏ်ရာရသွားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာတောင်ဘက်ပိုင်းက Occidental Mindoro ပြည်နယ်အတွင်းလမ်းပြင်နေစဲတောင်ဆင်းလမ်းမှာတောင်ဆောင်လမ်းဘေးအကရန်တွေကိုဝင်တိုက်ပြီးမနီညဘက်ပိုင်းကပဲပေ90မြင့်နဲ့6ထက်ဒီခီးတဲ့ဘတ်စကားကူးလို့ထိုးကျသွားခဲ့တာပါ။မနီလာကိုဦးတည်မှာတဲ့ဒီဘတ်စကား6ထက်ခြောက်ချမှုကြောင့်သေဆုံးခဲ့ရတဲ့လူတွေမှာ driver လည်းပါသွားပြီးဒဏ်ရာသူအများစုကတော့ကလေးတွေဖြစ်တယ်လို့ရဲကထုတ်ပြောခဲ့ပါတယ်။ကားပစ္စည်းတစ်ခုခုပြတ်လို့ driver အနေနဲ့အခုလိုအချိန်မထိနိုင်ပဲကြောက်ကန်ပါတဲ့ကြာသွားတာဟုတ်မဟုတ်ကိုတော့ဆက်လက်စုံစမ်းနေကြဆဲဖြစ်ပါတယ်ခင်ဗျာ
။ကွာလုံးနဲ့ကိုဝင်းမင်းတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီမနက်ကလည်းရာထူးကနေနှုတ်ထွက်လိုက်တဲ့နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လှုပ်ရှားမှုပေါ်သုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။တောင်ကနေအားယူသွားတဲ့သမ္မတဦးထင်ကျော်ဟာရုပ်သေးဂုံတူးဆောင်သမ္မတလို့သတ်မှတ်မှုတွေရှိပေမဲ့လည်းသမ္မတကြီးဟာသမ္မတရာထူးဆိုတဲ့အချိန်ဝါနဲ့ထိုက်တန်တဲ့သူဆိုတာကိုတော့အများကလက်ခံခဲ့ကြပါတယ်။သမ္မတဦးထင်ကျော်နှစ်နှစ်တာကာလအတွင်းတာဝန်ယူဆောင်ရွက်ခဲ့တဲ့အပေါ်နိုင်ငံရေးနဲ့အလွှာပေါင်းစုံကသုံးသက်ထင်မြင်ချက်တွေကိုတော့မမေခါကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်
။ကနွေစာရေးဆရာကြီးမင်းတူဝင်ရဲ့တာတူးဖြစ်တဲ့သမ္မတကြီးဦးထင်ကျော်ဟာစာပေလောကမှာဒလဘန်းဆိုတဲ့အမည်နဲ့စာရေးသားခဲ့သူတူပါစီဝါရေး IT ပညာရပ်တွေမှာထူးချွန်သူတဦးလည်းဖြစ်ပါတယ်လူမှုရေးနယ်ပယ်မှာလည်းဒေါခင်ကြီးဖောင်ဒေးရှင်းနဲ့အတူလူသိများခဲ့သူတဦးဆိုလည်းမမှားပါဘူးဤဆက်သူတော်တော်များများနဲ့နိုင်ငံရေးအတိုင်းဝိုင်းထဲမှာတော့သူဟာအနေအေးသူစိတ်တဘောထားဖြူစင်သူစေတနာကောင်းသူဘတ်ဆောင်ထူးချွန်သူလို့နာမည်ရခဲ့ပေမဲ့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့တဲ့နှစ်နှစ်တာကာလမှာတော့ဒီလိုထူးချွန်သူရဲ့အားထုတ်ကြိုးပမ်းလှုပ်ဆောင်နိုင်ခဲ့မှုတွေကိုပြည်သူတွေကခံစားခွင့်မရခဲ့ဘူးလို့သမ္မတကြီးရဲ့နှစ်နှစ်တာလှုပ်ဆောင်ချက်တွေအပေါ်သုံးသပ်မှုတွေရှိခဲ့ပါတယ်။ရခိုင်မျိုးသားပါတီကအထွေထွေအတွင်ရေးမှုဦးထွန်းအောင်ကျော်ကတော့သမ္မတကြီးဟာစိတ်တဘောထားဖြူသူစေတနာကောင်းသူတဦးဖြစ်ပေမဲ့ရုပ်သေးဂုံတူးဆောင်သမ္မတသာဖြစ်ခဲ့တယ်လို့ဆိုလိုက်ပါတယ်
။ပုဂ္ဂိုလ်ရေးယူသားမှုသူရဲ့ပုဂ္ဂိုလ်ရေးဟိုထက်မြက်မှုတွေပညာတော်မှုတွေကိုကျွန်တော်တို့ယုံမတတ်ရမရှိဘူးအရင်တုန်းကကျွန်တော်တို့သမရဦးဆက်ရှိတိုက်တို့သမရမောင်းဝင်းမော်လို့ရှိခဲ့တဲ့ဘာအနမမရှိတဲ့သမရကြီးပေါ့ခင်ဗျာ
ဒီတော်စုတန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကအထွေထွေတွင်းရင်မူဒေါက်တာနန္ဒာလှမြင့်ကတော့
သမကြီးဦးတင်ကျော်ကဟိုယူသားတယ်အေဂျင့်တယ်သဘောထားပြေးသွားတယ်ပေါ့နော်သူကောင်းတယောက်အနေနဲ့ကျွန်တော်တို့ဒီပုံမှာလေးစားသွားတယ်တမ်းမဲ့တကယ်နဲ့နိုင်ငံရဲ့အကြောင်းလေးမှာတော့သူကအဓိကပုံကမူအဓိကပုံကတောင်းတဲ့သူကြီးသူရဲ့တပလက်တက်နှစ်နှစ်ကာလမှာတော့သူရဲ့လုံခြုံချက်မရှိလို့ပဲဒီလိုပဲပြောရမှာပါဝါရှင်းရင်းသဘောမျိုးပေါ့လူကြီးခိုင်ရင်ရှိတဲ့တမန်တယောက်တာဝန်ပေးပြီးတော့မှတကယ်အချို့တာဝန်တွေခွဲဝေထမ်းဆောင်ခဲ့မယ်ဆိုရင်တော့ပို့ပြီးတော့လည်းဖြည်းဖြည်းမြန်မြန်နဲ့တိုးတက်မှုဖြစ်လာနိုင်တယ
်ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုင်တီဟာကျော်ကလည်းတမန်ကြီးဟာတာဝန်ယူခဲ့စဉ်ကာလအတွင်းထင်တယ်လောက်တိုင်းပြည်အပေါ်လှုပ်ပေးနိုင်စွမ်းမရခဲ့ဘူးလို့ဆိုလိုက်ပါတယ
်တကယ်တမန်ကလှုပ်ခဲ့တဲ့ကိစ္စဆိုတော့ကျွန်တော်တို့မြင်တာတစ်ခုပဲရှိကလေးစားပြီးကိစ္စလေးတစ်ခုပဲတွေ့ရပါတယ်တကယ်ထူးထူးခြားခြားဆောင်ရွက်တော့နိုင်တာမတွေ့ရပါဘူးအရှင်းဆုံးပြောရရင်တော့ရုပ်ပြတမန်အနည်းလောက်ပဲတွေ့နေရပါဖြစ်ပါတယ်
မြန်မာနိုင်ငံရေးကိုစိတ်ဝင်စားတဲ့ပြည်သူတဦးဖြစ်တဲ့ကိုသက်စင်ကတော့
သမ္မတရဲ့တမန်နဲ့ထိုက်တန်တဲ့လူဖြစ်ပေမဲ့တမန်နဲ့ထိုက်တန်တဲ့လုပ်ငန်းတွေတော့ဒီစရာလုတ်ပိုင်ခွင့်မရခဲ့ဘူးဆိုတော့ဒါအားလုံးသိပါတော့တမန်ကဘာကြီးလုတ်ခဲ့လဲဆိုတာကျွန်တော်တို့ဒီအချိန်မှာဘာမှတော့သိသိသာသာရှင်းရှင်းရတော့မရှိပေမဲ့တမန်ကပြည်သူချစ်တဲ့တမန်တယောက်ဖြစ်တယ်နှုတ်ထွက်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အားလုံးကလည်းသိမကောင်းဖြစ်နေ
နိုင်ငံတော်တမန်ဦးထင်ကျော်ဟာလက်ရှိအလုတ်တာဝန်ကနေအနားယူလိုတာကြောင့်တမန်ရာထူးကနေနှုတ်ထွက်ကြောင်းဒီကနေ့မနက်ပိုင်းမှာနိုင်ငံတော်တမန်ရုံးကနေထုတ်ပြန်ကြေညာလိုက်တာကြောင့်မကြခင်တမန်တဲ့ရွေးတော်မှာဖြစ်ပါတယ်ပြည်သူတွေကြားမှာတမန်အတဲ့ဘသူဆက်ခံမလဲဆိုတာစိတ်ဝင်စားနေချိန်မှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလက်ရှိတာဝန်ကနေနှုတ်ထွက်ကြောင်းထွက်ပေါ်လာခဲ့ပါတယ်။နိုင်ငံရေးလေးလာသူတွေကတော့ဦးဝင်းမြင့်ဟာတမရဖြစ်လာနိုင်ွယ်ရှိတယ်လို့တုံ့တက်မှုတွေရှိနေပါတယ်။ဒီလိုတုံ့တက်မှုတွေကြားမှာပြည်သူတဦးဖြစ်တဲ့ကိုသက်စင်ကတော့နောက်တက်လာမဲ့တမရနဲ့ပတ်သက်လို့သူ့မျှော်လင့်ချက်ကိုအခုလိုပြောဆိုလိုက်ပါတယ်
။လူနိုင်ငံရဲ့အဓိကထုတ်တဲ့ကနိုင်ငံတော်တမရပေါ့နော်။ တော့နမောနိုင်ငံတော်တမန်ဆိုနိုင်ငံတော်နဲ့ပတ်သက်တဲ့အရေးယာကိစ္စတွေအားလုံးတမန်အစီအမံခံဝေးပြီးတော့ဆောင်ရယ်ပေါ့နော်အဲ့လိုလုံးဆောင်နိုင်တဲ့တမန်မျိုးကျွန်တော်နိုင်ငံမှာဖြစ်နိုင်တယ်လို့ကျွန်တော်မထင်ဘူးအဲ့တော့မို့နိုင်ငံတကာမှာရောအာဆီယံနဲ့မှာရောအောက်ကျောင်းတော့ဖြစ်နေတဲ့နိုင်ငံနေပြီးတော့ဆွဲတင်နိုင်တဲ့အရေးချင်းရှိတဲ့တမန်မျိုးကျွန်တော်လိုချင်ပါတယ
်တမန်ဦးထင်ကျော်ယာရုကနေအနားယူသွားတာဟာကျမ်းမာရေးမကောင်းတာကြောင့်လို့ပဲအများကယူဆထားကြပေမဲ့ဘာကြောင့်လဲဆိုတာကိုတော့တရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူးလစ်လက်နေတဲ့သမရနေရာမှာဖွဲ့စည်းပုံအရာဒုတိယသမရဖြစ်သူဦးမြင့်ဆွေကယာယီတာဝန်ယူရမှာဖြစ်ပြီးမကြခင်သမရတည်ရွေးချယ်သွားမှာဖြစ်ပါရဲ့ရှင်
။မမေခါသတင်းပေးပို့ထားတာဖြစ်ပါတယ်။တစ်စစ်ထဲမှာပဲဦးထင်ကျော်သမရယာဒုကနေနှုတ်ထွက်မှုကမြမနိုင်ငံရေးပေါ်ဘလောက်တက်ရောက်မှုရှိမလဲဆိုတာကိုကြည့်ကြအောင်ပါ။နိုင်ငံတော်သမရဦးထင်ကျော်ဟာလက်ရှိအလုပ်တာဝန်ကနေအနားယူလိုတာကြောင့်သမရယာဒုကနေနှုတ်ထွက်တဲ့အကြောင်းဒီကနေ့မနက်မှာပဲနိုင်ငံတော်သမရယုံကနေထုတ်ပြန်ကြေညာလိုက်ပါတယ်။ပြည်သူရိချာမှာသမရအစ်စ်ဘသူဆက်ခံမလဲဆိုတာကိုစိတ်ဝင်စားနေချိန်မှာပဲပြည်အောင်စုလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလက်ရှိတာဝန်ကနေနှုတ်ထွက်ကြောင်းထွက်ပေါ်လာပါတယ်။နိုင်ငံရေးလေလာသူတွေကတော့ဦးဝင်းမြင့်ဟာသမရဖြစ်လာနိုင်ွယ်ရှိတဲ့အကြောင်းသုံးသပ်ကြပြီးတော့ဒီအပြောင်းလဲဟာမြမနိုင်ငံရေးမှာဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲ။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ကာလအတော်ကြာကလေးကကျမရေယူရင်းနဲ့လို့သတင်းတွေထွက်ပေါ်ခဲ့တဲ့နိုင်ငံတော်သမရဦးထင်ကျော်ဟာဒီကနေ့မနက်မှာပဲနှုတ်ထွက်လိုက်တာဖြစ်ပါတယ်။ဦးထင်ကျော်နှုတ်ထွက်ကြောင်းကိုသမရယုံကထုတ်ပြန်ရမှာလက်ရှိအလုပ်တာဝန်ကအနားယူလိုတာကြောင့်လို့ဖော်ပြပြီးဖွဲ့စည်းပုံအခြေခံဥပဒေပုံမှန်83ပုံမှန်ကွဲခအရာလစ်လက်သွားတဲ့နိုင်ငံတော်သမရယာဒူးကိုအလုပ်လုပ်ရက်9ရက်အတွင်းဖြည့်ဆွတ်နိုင်ရေးအတွက်လည်းဆက်လက်ဆောင်ရွက်သွားမယ်လို့ထုတ်ပြန်ထားပါတယ်။နိုင်ငံတော်သမ္မတနှုတ်ထွက်ကြောင်သတင်းထုတ်ပြန်ပြီးမကြာခင်မှာပဲလက်ရှိကျင်းပနေတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်ကပြည်သူ့လွှတ်တော်ဥက္ကဋ္ဌနှုတ်ထွက်ကြောင်ကိုအခုလိုကြေညာခဲ့ပါတယ်
။လွှတ်တော်ကိုယ်စားလှယ်များခင်ဗျာဒီနေ့အစည်းအဝေးမှာလွှတ်တော်ကိုယ်စားလှယ်များကိုအတိအပြည့်ရရှိပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တာမွေမဲဆန္ဒနယ်ကလွှတ်တော်ဥက္ကဋ္ဌတာဝန်မှနှုတ်ထွက်ကြောင်2018ခုနှစ်မလ23ရက်ရက်စွဲဖြင့်လက်မှတ်ရေးထိုးတင်ပြလာပါတယ်
။ဦးတီခွန်မြတ်ကဦးဝင်းမြင့်ရဲ့နှုတ်ထွက်စာကိုဖတ်ကြားပြခဲ့သလိုလစ်လက်သွားတဲ့လွှတ်တော်ဥက္ကဋ္ဌနေရာကိုလှုပ်ထုံးလုံနီးနဲ့အညီရွေးချယ်သွားမယ်လို့ပြောကြားပြီးလွှတ်တော်အစည်းအဝေးကိုရန်နာခဲ့ပါတယ်။နိုင်ငံတော်တမရနှုတ်ထွက်ကြောင်ကြေညာပြီးချိန်မှာပဲပြည်သူ့လွှတ်တော်ဥက္ကဋ္ဌနှုတ်ထွက်လိုက်တဲ့အတွက်နိုင်ငံရေးလေလာသူတွေကနောက်ဆက်ခံမဲ့တမရဟာဦးဝင်းမြင့်ဖြစ်နိုင်ကြောင်သုံးသပ်နေကြပါတယ်။
ဒီလိုလည်းမြန်မာပြည်ကအထင်အောင်ဆောင်ဆောင်နေနဲ့90ခုစလုံးနဲ့မကြီးတာဆိုပြီးဝင်နေရှိမှာပေါ့နော်။ဆိုတော့ဟိုဥဝင်ထိန်စောမြင့်မောင်ဥဝင်နဲ့အသေးမှုဖွဲ့တယ်မှာပေါ့နော်။ဟောဒီကစားဥညာဝင်အဆောင်ဝါဒါရှိမှာပေါ့လေ။အသေးမှုဖွဲ့တယ်ကြည့်လိုက်လို့ရှိရင်ဒီစနစ်ထဲမှာအတွေ့အကြုံရှိခဲ့တဲ့လူတွေတဲကပြောက်ကြည့်လို့ဆိုရင်တော့အဲရှားဝင်းကြီးကအစ်စ်တော်ဆုံးဖြစ်တာပေါ့နော်။ရှားဝင်းကိုသမရဖြစ်မယ်ဆိုအချင်းနိုင်ကြီးကအများဆုံးပါပဲ
ဒါကတော့နိုင်ငံရေးလေလာသူတင်းဘဝမဂ္ဂဇင်းအက်ဒီတာဟောင်းဦးတမောင်တန်းကသုံးသပ်တာပါအခြားနိုင်ငံရေးလေလာသုံးသပ်သူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ဟိုဦးဝင်းမြင့်ဟာလက်ရှိဟိုမျိုးရတဲ့မျိုးရှိဖွဲ့ချုပ်ပါတီရဲ့အတွင်းလူဖွဲ့ဝင်တူလည်းဖြစ်တယ်ပေါ့လေနောက်ပြီးတော့လက်ရှိဒီလွှတ်တော်ဥက္ကဋ္ဌတူလည်းဖြစ်တဲ့အခါကျတော့သူလွှတ်တော်ဥက္ကဋ္ဌတာဝန်ကနေနှုတ်ထွက်တယ်ဆိုကြတဲ့ဟိုကဒါဟာတော့တမရရွေးကောက်ခံမှုအတွက် UTP နှုတ်ထွက်တာလို့ယူဆလို့ရပါတယ်
။ဦးဝင်းမြင့်အနေနဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်ဆောင်ရွက်စဉ်မှာတခါတရံတင်းတင်းမာမာပြက်ပြက်သားသားဆောင်ရွက်တတ်တာကြောင့်တမရဖြစ်လာရင်အရက်ဘက်စစ်ဘက်ဆက်ဆံရေးအပေါ်မှာတစုံတရာတက်ရောက်နိုင်မလားဆိုတဲ့ဝေဖန်တာတွေလည်းရှိနေပါတယ်။ဒီအပေါ်မှာတော့ဦးတင်မောင်တန်းကအခုလိုတုံ့တက်ပါတယ
်။တုံ့တယ်ဆက်ဆံရေးကအဓိကလုပ်နေတာကတော့တော်ဆန်းစုကြည်ပဲဖြစ်တယ်လို့ဖြစ်တယ်။ဦးမြင့်ကတော့သမရဖြစ်လာမယ်ဆိုရင်ဥဆိုရေးကိစ္စတွေပါပဲအကြီးကျယ်ဖြစ်လို့ဖြစ်တယ်။ဆိုတော့ကျောင်းကြီးကဆက်နေနေနဲ့ပြောရဆိုတာလုံးတက်တယ်။အလုံးလုံးတက်နေမှာတော်တော်ဆင်းရဲကြတယ်လို့သိကြတယ်ပေါ့နော်။အပြီးထဲမှာအဲ့ဒီအကြီးသေးတွေအားလုံးကိုအစိုးရအဖွဲ့အတွင်းထဲမှာယူလာပြီးတော့ပြည်ပြည်ပြောင်းလဲလုပ်မယ်ဆိုလို့ရှိရင်မကြခဏဆိုလို့ဒီကြားထဲမှာဝေဖန်နေကြတဲ့အကြောင်းလေးတစ်ခုညာဖြစ်မလားဆိုတဲ့မှတ်စာချက်တွေကိုလည်းကျောင်းကြီးကဥဆောင်သွားနိုင်တဲ့ဒီလိုဖြစ်တယ်လို့ကျွန်တော်တို့အဲ့လိုထင်တယ်
။ဒေါက်တာရံမျိုးသိန်းကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရက်ဖက်စစ်ဖက်ဆက်ဆံရေးအပေါ်လေးထားဆောင်ရွက်နေတာကြောင့်ကြီးကြီးမားမားစိုးရိမ်မှုမရှိကြောင်းပြောပါတယ်။တစ်ဆက်ထဲမှာပဲသမရအစ်စ်အဖြစ်ရွေးခန့်ရဖို့ရှိတဲ့ဦးဝင်းမြင့်အပေါ်မျှော်လင့်ချက်ကိုအခုလိုဆက်ပြောပါတယ်
။ကျွန်တော်အမြင်ကတော့ပေါ့လေဒ ဒီလိုဒီဦးဝင်းမြင့်အနေနဲ့နိုင်ငံရေးစီးပွားရေးပိုင်းပေါ့နော်စီးပွားရေးဒီပြည်ပြောင်းရေးပိုင်းနောက်အဂရိလိုက်ဆောင်တိုက်ချက်ရေးပိုင်းအဲ့ဒီအပိုင်းကဏ္ဍတွေကိုဟိုဖြစ်ပြီးရောက်နေပေါ့လေတိတိကျကျတင်းတင်းကျကျဆောင်ရွက်လာနိုင်မယ်ဆိုရင်တော့ဒါပို့ပြီးတော့ကောင်းတယ်အလားအလာတွေမြင်တွေ့ရနိုင်တယ်လို့မြင်ပါတယ်
သမရအဖြစ်ရွေးခန့်ရဖို့ရှိတယ်လို့သတင်းထွက်ပေါ်နေသူဦးဝင်းမြင့်ဟာ1996ခုအကူးစက်ပြည့်ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရသူဖြစ်တယ်လို့2021ခုနှစ်ဂျာပြရွေးကောက်ပွဲမှာလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရသူဖြစ်ပါတယ်နိုင်ငံတော်သမရဦးတင်ကျော်ယာဒုကနေအနားယူသွားတာဟာကျမ်းမာရေးမကောင်းတာကြောင့်လို့အများကယူဆထားပေမဲ့ဘာကြော ဒီနေ့အစည်းအဝေးမှာလူအသေးအချေရှိခဲ့တဲ့ပါစယ်ဘုံတွေတောက်လျှောက်ထောင်ခဲ့သူဖြစ်တဲ့သမရာကြီးဦးထင်ကျော်ဟာစစ်ကောင်စီကယာယီတာဝန်ယူရမှာဖြစ်ပြီးသူဟာနိုင်ငံခြားခီးစဉ်ကနေဒီကနေ့ညနေပိုင်းမှာပြန်လည်ရောက်ရှိပွဲရှိပါတယ်။
ကမ္ဘာ့စတင်ဆက်ပြီးထားဖြစ်ပါတယ်။ခုတစ်ခါမှတော့ရှမ်းပြည်တိုက်ပွဲတွေရဲ့နောက်ဆုံးရခြေအနေကိုတင်ဆက်ပေးချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနံပါတ်2ကြောင့်မဲဒီဘောမျိုးနယ်တွေဘက်မှာရှမ်းတောင်ပိုင်းရှမ်းပြည်တပ်မတော်
RCSSSE နဲ့တအောင်းပလောင်TNLA တပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေဖြစ်ပြီးတော့ဒေသရင်ကြေးရသားတွေကစစ်ဘေးလွတ်ရာကိုတင်းရှောင်နေရစေခြေနေမှာရှိနေပါတယ်။နံပါတ်2မြို့နယ်ထဲမှာဖြစ်ပွားတဲ့တိုက်ပွဲမှာစစ်လေရေအကူ၃ပြီးတော့တိုက်ခိုက်ခဲ့တဲ့အထိပြင်းထန်နေလို့လည်းပြောကြပါတယ်။
တတော်လုံးတတိုင်းတိုင်းပါကိုမနေတော့ရရင်ဒီကနေ့မနေ့ထိပါအတန်နေတော့ကြားနေရတယ်။မန်ဆန်ရဲ့အနောက်ဖက်အေးမရွာကွာလောက်မှာရှိတဲ့ရွာမှာလည်းအဲ့ဒီဧရိယာတွေမှာပေါ့သူတို့ဖြစ်ကြတာအခုတုံးပွင့်ဆိုင်ပေါ့အစိုးရရဲ့အာဒီအက်ဆက်ရဲ့ဒီအန်အယ်ဂျီပါတယ်မှာမိဖွဲ့ပေါ့ဒီတုံးပွင့်ဆိုင်ကိုချိန်နေတယ်။မနေ့တော့ကတော့တိုက်ရဟိုက်ရလားအဲ့ဒါနဲ့နာပါနှစ်ခါပေါ့ဒါပြတ
ก็คือลูกเสียบเยาว์วะเลยนั่นไม่รู้ว่าพี่ตัวเรามาที่อยากจะซื้อบ้านตัวใหญ่เช่าหนาวตัวใหญ่เลยนะนั่นอยู่มูเน่นั่นต้องการจะรู้ไอ้มาชิ้นเอกรักษาหรือว่าเอกรักษาพยาจังหูเช่านั่นนะรู้อย่างเช่นเสียงเช่านั่นนะนั่นว่าต้องสอนยาหนีก็ไม่มุ่งที่อยากเช่านั่นนะเอ๊ะล่ะก็ไอ้น้องสู้นักเสียงสู้รู้อย่างคุ้มเสียงอย่างที่อยากต้องอยากว่าเป้าอะไรเนี่ยสิรู้อย่างแต่อยากเช่านั่นอยากเช่นกันนะ
มันนี่กันเนี่ยที่นี่สิน้ำรูมิวเนี่ยมาไต่ปัวพี่ปัวนี่เสพพี่บีน้ำรูมิวเนี่ยนั่นต่างกูนี่ตัวไว้มาตามรองตัวพ่อเนี่ยต้องไม่ใช่มีตามรองตัวพ่อรู้ไต่ปัวพี่ปัวนี่เสมาตามรองเบิกอะไรเนี่ยยืดเนี่ยพี่ก็มูรีพี่ลูกเขยเดือดรู้สิลีเนี่ยแหละตั้งใจมูรีพี่ลูกเขยเดือดรู้ที่อันนี้เป็นใจยี่ยาสีปูมูตายจ้ากับพี่ว่าเลย
มันนี่ก็น้ำดูด้วยมาที่นู่นเนี่ยอาเซียนแต่บุชเรนมาทำรัวไอ
มันชิมาแล้วก็เลยเซนไอโก้สุดมาที่นั่นดูทักกันเลยที่นู่นชิมเอเดชาวเรนดี้ลุงเกษตรจงอยากติดขัดเนี่ยมีเยอะดอกยาอยู่เนี่ยมีน้ำติดขัดมีชิมเดี๋ยวดูเนี่ยที่นู่นชิมชิมเราเรนน้องยาเนี่ยที่ยาไปมาเจ้าเมื่อที่บ้านน้ำดูซาเรมิวดีมาไต่ปุ่ยเป็นอะไรสักพี่ป้อนนี่แบบที่ใครเชื่อนี่กูรอที่ไม่พูดนั่นจีบุลูตุก้าสูบอะไร
ทีละเสียงนี่ว่าพี่ป้อนแค่เด็กตามบลังตาพ่อเนี่ยต้องไม่ใช่มีตำรวจตาพ่อดูจ้าไต่ปุ่ยเจ้านั่งไปว่าเป็นของอยู่สู้มวยอยู่เจ้าต้องอยู่ซะเลยทีละขั้นเฮียโจ้ฮะมันสั่งจีว่าพยากรณ์เจ้าเนี่ยช่วยสกวามยอดเจ้ามาสิบเอ็ดคูลูนี้เสร็จแล้วพี่ป้อนเลยแล้วดูเจ้าเมนูเนี่ยสอบให้จีว่ามาต้องไม่ใช่มีตำรวจอาศัยเอสเอสเอสเนี่ยตามบลังตาพ่อตีอันเลยดูจ้าพี่ป้อนเลยไต่ปุ่ยเจ้าทีละขั้นอยู่ซะเลยทั้ง
ိုင်ကတော့မရပြီဖြစ်နေတော့ပဲ။ဒေတာဆောင်နေရာတွေကချိုးနေနေရတယ်။အဲ့ဒီတွေကနေပြီးတော့ဖေးရွာကဒုံးစင်းနဲ့ပြောက်ကလွားနေကုတ်ကြတာမနေ့ကမိုင်းတော့လို့ပြောက်သွားတယ်။ကျွန်တော်ပဲမနေ့ညနေတော့ချိုးလာတယ်။ကြောင်မဲ့အောင်မီတိုင်ကသင်ကြောင်ဖြစ်ရှာဆောင်ရောက်ပါလိမ့်မယ
်။အလားတူဒီပေါ်မျိုးနဲ့တွင်နှစ်ဖက်တပ်ပွဲတို့အကြားစစ်ရေးပဋိပက္ခအခြေအနေကြောင့်မန်လယ်ကျေးရွာသားတရာလောက်ဒီပေါ်မျိုးပေါ်မှာဒီကနေ့စစ်ဘေးတင်းချောင်ရောက်ရှိနေတယ်လို့ Nazi macam perahida tipe tawon kan, kumiu kan biar barai.
Baju di siai, nari tawon tu tu ni dia ni dah tunggal lagi. Mana ya abah? Tu yang mana ya madi asi, ya tu tu di mata latah ni mana? Kalau thayne cuma di mana buat tu tu, siapa yang tak tahu?
Pikiran mana saya ni kan siapa lo? Tawon siapa ni sama lo? Asi SS ini, tawon belang tiada ni lita fuh tu je. Tapi buat sahaja lah kebi. Tiga ni si selepas buat ni siapa barai?
ที่ลูกชายได้ไต่กว่าเจ้าสิบสี่ปีที่ได้ย้อนรับท่องง่ายเจ้าฮะเจ้าแม่ตีบ่นำมาดูล่าสุดสารเอ็มยูริมาสิบเอ็ดตีช่างเนี่ยเรื่องเลยตัวขาดแต่กุญแจเปียกคอมดีเวนิกาเปียบอะไรกันเนี่ยคุณนายคุณยังเต็มไปหมดท่าจับอะไรคุณชามาโรอเมริกันเปียงสูมิวโรวอชิงตันดีซีกาหน่วยอู้เชอร์รี่แบนป่วยหรอจังหวัดนี้สับปีจมาร์เลยคุณส่วนหน่วยอู้ยาดียาวใจมาท่องเนี่ยต้องเนี่ยชีเอ็กบาลเล่คิดได้เวก้าเชอร์รี่แบนป่วยหรอกูเส้นหน่ว ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ 班里不难的路标他也找没花牛个塞标等塞他来的。
桃那几个车里边对当时塞他的带着别人路口的完全带牛肉个一样级别嘛没加跟车里边对来来不拉到马匹边没啊本身啊共拉不到压力不马目的吧的。汤国亚生的库尼嘎车里边对沙比塞标给人家沙路没拉生阿也嘎沙比一批十四页对车里边对本来是为没亚迪巴穆迪比班里所做本台长穆泽拉边家是安格拉普里斯卡表白的。
You can see that they are coming out earlier than they used to, but also in the data.
伊拉不仅在布比所布梅苏拉尼尼亚的路，伊拉车来对亚雷贝所布梅苏拉看蛮奈巴的。伊尼布亚卡伊布拉里耶文杰马瓦，阿库尼卡罗梅什拉东塞迪耶老马布纳布尼亚瓦的。包伊米亚塔纳卡罗丁尼班里哈梅拉雷拉马布梅路所布马看蛮马的。大卫们没拉的嘛，啊，前一看嘛好，哎，前轮给他找，这里半部的集团弄年年来赚，半部钱看蛮结果，没拉那十块呢，东西的也转手比了，变成怎么来办嘞？班女来来不么个咯，伊拉沙老妈去报名来了 ，Miss Priska 有啥话嘞
？They just need a couple warm days in a row. It's just a matter of whether we're going to get that.
第二年了，超十 degree Fahrenheit 了，提步步路了吧？迪拉姆公公老爱的恩惠的，也好也耐买的。大妹妹拿着照片咪，伊拉不来心里边买的。哎呀，我的身体班瑞双工半步，请老林梅路让我们听毛。班瑞半拉为首人，啊，照顾记录没话的，面对我对呀妈妈。我让你拉手面对我之前人咯，我讲看比不多么面对的少，啊，表示对毛呢不比了济南家话的。从那个不多么面对毛公们也推瑞蛮的家话。
There's a lot of tourists that are coming to town.But there are a lot of locals that want to beat the traffic by taking a boat ride.
如果来来家来，这块来去的人，伢子去的路，滴答跟伢子家来，感冒人、路过人嘛，直接堵你的路边呢，先去自家伢子伢子贴啥人？你跟着小弟们是比较呗，车里边几家吧嘞？
半半钟下，伢子骗子人的把文件加些特别没路，别个人你半半钟下了，你也老白洗个吧嘞？半午夜伢他那表官伢都 Mike Litreska 苦路表吧嘞？
What you hope for once peak bloom arrives is you hope for some mild temperatures, sort of retard that blossoming process.
班里双工半年的要来无所言，那不冷么？一路那压的皮薄呢？班半年的旮旯嘛，设备了哎，不仅看暖暖，心里不的妙亮嘛吧呗。半家努努力力追这么个哦，里边在家里没带几枚几块的来么撇水的么？
အပင်အများစုဟာပြီးခဲ့တဲ့နှစ်တွေအတွင်းသေဆုံးသွားကြပြီဖြစ်ပေမဲ့ကြံနေသေးတဲ့ cherry ပင်အိုတွေကတော့မကြခင်ရက်ပိုင်းအတွင်း106ကြိမ်မြောက်ဝေဝေးဆာဆာဖူးပွင့်လာကြပါတော့မရှင်
။မကွာညိုတင်ဆက်ပေးထားတာဖြစ်ပါတယ်။ VOA ရဲ့ဗုဒ္ဓဦးနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်ဝင်ပေးနေပါတယ်။မကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ဖြင့်အပတ်စဉ်အားကစားခန္ဓာဆရာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 26နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို26 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာညချမ်းမတော်တာရှင်များရှင်၂၀၁၈ခုနှစ်မတ်လ27ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းတူမီတာ24 25 32နဲ့51ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ထုံဆန်းစစ်ကြီးရဲ့အော်စတြေးလျခီးအောင်မြင်သလားဆိုတဲ့ခေါင်းစဉ်နဲ့
ကျွန်တော်အနေနဲ့ဆိုရှင်တာအောင်မြင်တဲ့ခရီးစဉ်တစ်ခုပါလာတဲ့ဒီအစီအဝေးတွေမှာအကုန်လုံးအောင်မြင်တာတွေ့ရပါတယ်
ဒီခီးစဉ်တွေအောင်မြင်မှုနဲ့စင်ခေါ်ခံခဲ့ရမှုအတိတ်နဲ့ကိုဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကဒေါက်တာသိမ်းမိုးဝင်းကခုလိုဆွေးနွေးသွားတာကိုတော့ဥကြုံစံတာရဲ့မြန်မာရေးသုံးသပ်ချက်မှာပြည့်စုံနိုင်ကြဖို့ရှိပါတယ်ဒါပြင်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအသက်ရှင်အားကစားကဏ္ဍစာရီကိုလည်းတင်ဆက်ပေးသွားပါမှာအခုရည်စုံတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီတစ်ပတ်မှာတော့ MRI ဆိုတဲ့တန်လိုက်ဓာတ်မှန်ရိုက်တာက UU X-ray ဓာတ်မှန်ရိုက်တာနဲ့ဗာများကွာခြားတယ်ဆိုတာကိုပြောပြပေးမှာပါ MRI ရိုက်ကူးတာဟာ X-ray UU ဓာတ်မှန် CT ကွန်ပျူတာဓာတ်မှန်လိုမျိုးတွေလိုဓာတ်ရောင်ကြီးအနေရတွေတော့မရှိပါဘူးဒါပေမဲ့ MRI ရိုက်တာကတန်လိုက်ဆွဲအားကိုအသုံးပြုပြီးတော့စစ်ဆေးစမ်းသပ်တာကြောင့်ခန္ဓာကိုယ်ပေါ်မှာတန်နဲ့ပတ်သက်တဲ့အသုံးဆောင်ပစ္စည်းတွေရှိမယ်ခန္ဓာကိုယ်ထဲမှာကိုယ်ရင်းကအစားထိုးပစ္စည်းတွေရှိမယ်ဆိုရင်တော့သတိထားသင့်ပါတယ်ဒီအကြောင်းပြည်စုံကိုတော့ဒေါက်တာတန်စောကမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါရှင်
X-ray လို့ခေါ်တဲ့ဓာတ်မှန်နည်းပညာနဲ့ ultrasound လို့ခေါ်တဲ့ television ဓာတ်မှန်နည်းပညာတွေဟာရောဂါရှာဖွေဖော်ထုတ်တဲ့နေရာမှာအသုံးများတဲ့ပုံရိပ်ဖော်နည်းပညာတွေပဲဖြစ်ပါလေ။ပုံရိပ်ဖော်နည်းပညာတွေတိုးတက်ကောင်းမွန်လာတာနဲ့ညာ CT လို့ခေါ်တဲ့ computer ဓာတ်မှန်နဲ့ MRI လို့ခေါ်တဲ့တန်လိုက်ဓာတ်မှန်နည်းပညာတွေပေါ်ရောက်လာပြီးအခုဆိုရင် PET scan လို့ခေါ်တဲ့ပုံရိပ်ဖော်နည်းပညာသစ်တွေပါရရှိနေပြီဖြစ်တယ်လို့ဓာတ်မှန်ဆိုင်ရာဆရာဝန်ကြီးဖြစ်သူဗမောက္ခဒေါက်တာဦးခင်လှကပြောပါလေ
။ပုံရိပ်ဖော်ခြင်းဆိုတာX-ray ရောင်ကြီးကိုစတင်တွေ့ရှိပြီးတော့ X-ray ဆိုတော့စပေါ်ပေါက်လာလွန်ခဲ့တဲ့နှစ်ပေါင်း100ကျော်ကနေစခဲ့တာဒီနေ့နှစ်ပေါင်း100ကျော်အတွင်းမှာအစင်းစင်တိုးတက်ပြောင်းလဲလာတာကြီးကအများကြီးပဲစတော့ X-ray လေးနဲ့စလာတာပေါ့နော်အဲဒီနောက်မှာ X-ray နဲ့နေပြီးတော့တစ်ခါခွဲထွက်သွားတဲ့ ultrasound ဆိုတာကြီးကပေါ်လာတယ်အတန်လိုင်းကိုအသုံးပြုပြီးတော့ပုံရိပ်တွေပေါ်လာတယ်အဲဒီကနေမှတစ်ခါဒီတန်လိုက်လမ်းကိုအသုံးပြုတဲ့ MRI ဆိုတဲ့ magnetic resonance နဲ့ imaging ပေါ်လာပြန်တယ်ဆိုတော့ line တွေကခွဲထွက်လာတယ်အလားတူပဲဒီ X-ray နဲ့နွယ်နေတဲ့အထဲမှာတခါ isotope study ဆိုတော့အခုဆိုလို့ PET scan PET scan ဆိုပြီးတော့အရင်ကစားနေတယ် whole body PET scan ဆိုတော့အဲ့ဒါလေးတွေကပေါ်လာတယ်
ပုံရိပ်ဖော်တဲ့နည်းပညာတွေအမျိုးမျိုးရှိနေပေမဲ့ဗေနည်းပညာကပိုကောင်းတယ်လို့ပြောလို့မရပဲစုံစမ်းဖော်ထုတ်လို့တဲ့ယောဂအခြေအနေပေါ်မူတည်ပြီးတင့်တော်တဲ့ပုံရိပ်ဖော်နည်းပညာကိုရွေးချယ်အသုံးပြုရလေရှိပါတယ် CT နဲ့ MRI နည်းပညာနှစ်မျိုးမှာဗေပုံရိပ်ဖော်နည်းပညာဟာပိုပြီးကောင်းမွန်ပါတယ်လို့မေးကြည့်တဲ့အခါဆရာဦးခင်လာကအခုလိုပြောပါတယ
်အဲ့တော့အားနေချက်အားလာချက်ဆိုတစ်ခုချင်းမှာတော့ရှိပါတယ်ဒါပေမဲ့ဟိုလိုတယ်လို့ပဲဆရာဝန်ကတော့သုံးဆွဲပြီးတော့တင့်တော်တယ်လို့ဒီနေရာမှာ MRI နဲ့တင့်တော်မယ်ဆိုရင် MRI ကိုရိုက်ပါတယ်ဒီနေရာမှာတော့ CT နဲ့တင်တော်မယ်ဆို CT ကိုရိုက်ပါလေ CT ရိုက်လိုက်လို့မှအဖြေမပြတ်သားသေးဘူးဆိုရင်နောက်ထပ်တစ်ဆင့် MRI ရိုက်မယ်ဆိုတော့ CT ကဲပိုကောင်းတယ်လို့တော့ပြောလို့မရတယ်လို့ MRI ရိုက်ပြီးအဖြေမပေါ်လို့ CT ပြန်နဲ့ CT နဲ့ပြန်ကောင်တာချက်လို့ရတာမျိုးတွေလည်းရှိပါတယ
်ရောဂါရှာဖွေဖော်ထုတ်ဖို့လိုရတဲ့အခါဘယ်ပုံရိပ်ဖော်နည်းပညာကိုအသုံးပြုသင့်တယ်ဆိုတာကိုဆရာဝန်ကလမ်းညွှန်လို့ရှိပါတယ်ကွန်ပျူတာဓာတ်မှန် CT scan နဲ့စမ်းသပ်စစ်ဆေးဖို့လိုအပ်လာပြီဆိုရင်ဓာတ်ရောင်ကြီးအနေနဲ့အနည်းငယ်ရှိနေတာကြောင့်မလို့အဖက်အချင်းချင်းရိုက်ကူးမိတာမျိုးတွေကိုသတိပြုရှောင်ကျဉ်သင့်တယ်လို့ပြောပါလ
ေ MRI ကတော့သူကဒီအတန်လိုက်ဟိုအသုံးပြုတာဖြစ်တဲ့အတွက်သူ့မှာဘာဖြစ်လဲဆိုတော့ radiation လို့ခေါ်တဲ့ဓာတ်ရောင်ကြီးသိမှုမရှိဘူးဟောသူနဲ့ပတ်သက်ပြီးတော့ဇော်လော့ဆက်ဆက်မှာကျွန်တော်တို့သိထားနောက်ဆုံးအစိမ့်ဒီသိထားတဲ့နေရာမှာလူကိုဒုက္ခပေးအန္တရာယ်ပေးနိုင်တဲ့အစိမ့်မရှိဘူးလို့သတ်မှတ်တဲ့အစင်မှာရှိပါတယ်။အဲ့ခါကျတော့ဟို CT နဲ့ကျတော့ဘာကွာွားလဲဆိုတော့ CT မှာဓာတ်ရောင်ကြီးသိနေတဲ့အန္တရာယ်ရှိတယ်ပေါ့။အဲ့တော့ ဒီဆိုလူနာအနေနဲ့ကတော့ CD ရိုက်မယ် MRI ရိုက်မယ်ဆိုတာမျိုး choice ကတော့မရှိသင့်ဘူးပေါ့နော်ဆရာဝန်က CD ရိုက်တဲ့နာကိုရိုက်ပေးမယ်ဒါမှမဟုတ် MRI ပဲရိုက်တဲ့ MRI ရိုက်ပေးမယ
်တန်လိုက်တက်မှန်လို့ခေါ်တဲ့ MRI scan နဲ့ဘုံရိပ်ဖို့စစ်ဆေးတဲ့အခါ X-ray နဲ့ CD scan လို့တိုက်အောင်ကြီးအနေနဲ့မရှိပေမဲ့တန်လိုက်နဲ့ပတ်သက်ပြီးသတိထားရမယ့်အချက်တွေတော့ရှိပါလေMRI scan ရိုက်ကူးဖို့လွယ်လာတဲ့အခါဘလို့အချက်တွေကိုသတိပြုသင့်ပါလဲလို့မေးချတဲ့အခါမှာတော့ဆရာဦးခင်လာကအခုလိုပြောပါတယ်
။ဟိုတန်လိုက်တက်ကိုသုံးတာဖြစ်တဲ့အတွက်အဲဟိုရှေ့ခေတ်တော့မရှိဘူးပေါ့နော်ဒီခေတ်မှာတော့ခန္ဓာကိုယ်ထဲမှာအမျိုးစုံထည့်လာပြီ။ stand ထည့်တာတို့စတီးထည့်တာတို့သွားမှာဟိုသွားဟိုတန်စတီးတွေနဲ့ကိုယ်ပြီးထောက်တာတို့ဟိုခန္ဓာကိုယ်ထဲမှာဟိုတချို့ဟိုစတီးစကားထည့်တယ်နိုင်ငံစကားထည့်တယ်ပေါ့နော်အထောက်ကံအသွေးကြောတွေပါတယ်ထောက်ကံထားတယ်အဲ့လိုကရိယာတွေပစ္စည်းတွေကဟိုပါပေါ့ရရှိတဲ့လူတွေက MRI ရဲ့မယ်ဆိုလို့ရှိရင်တော့သတိထားရမယ်ပေါ့ဒုက္ခကကိုယ်ထဲမှာဒီတန်နဲ့ပတ်သက်သောပစ္စည်းများရှိခဲ့လို့ရှိရင်မရိုက်သင့်ပါဘူးပေါ့ဒါရှိရှိခဲ့တော့ပေါ့အခုပို့ပြီးကောင်းလာတယ်ပို့ပြီးတီထွင်လာတဲ့အနေထားမှာတချို့ဆက်တွေမှာတန်ရှိတော့လဲပဲဟိုຕົງລຸຍາແລະອເສດວ່າໂຕຍາຍນົມລຸຊິຍອີ່ຫນໍ່ວ່າສະລຸຍິນມາເດນຊາບໍຕົ້ວດີແວຕົ້ວດີແວຕັດຖ້າລະຕັນໄປເອົາຍ້າຍແມ່ສຸຍິນອ້າຍຕົ້ວດີແວຜຶ່ງແຍ່ຫຍາຜຶ່ງປີມາຍ້າຍລຸຍາຍນົມລຸຊິຍໂຕວ່າຊ້ວຍຖົກຕົ້ວມາບໍ
ຍອງຫາຊောက်ໄປຜໍດຸໃນຍາມມາ CT scan ແລະ MRI scan ດີຫາອຕົງຍາແລະອສິມິດປົງຍິຜໍນີ້ປິນຍາດີຜິດຫາຈົ່ງດີປີມາແຈັດດີກູຕີຊິໃສໄນຫມູ່ດ້ວຍປະດິນປິບໍ່ໄລດາຜິດပါແລະຈົນຕັນຊໍບາ
ဖက်စစ်တက်ဆက်ပြီးနေကြမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုဒေါက်တာတန်စောကဆွေးနွေးတင်ဆက်ပေးထားတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုခါတော့စနေနေ့ညတိုင်းလေတိုင်းအစီအစဉ်မှာဖားရဲဆွေးနွေးဖို့ရှိတယ်ဆိုတာကိုကြည့်ကြအောင်ပါ။
ဒေါက်တာရှင်များရှင်သမရဦးထင့်ကျော်နဲ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့တရက်ထဲမှာပဲယာရုကနှုတ်ထွက်သွားပါတယ်။အစိုးရနဲ့လွတ်တော်ထိတ်တန်းနေရပြီးအပြောင်းလဲကြောင်းမြန်မာနိုင်ငံရေးတိုင်းပြည်နဲ့လူလူအပေါ်ရိုက်ခတ်မှုတွေဘာတွေရှိလာနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြည်ပြင်ပြောင်းလဲမှုတွေအတွက်အစိုးရနဲ့လွတ်တော်မှာအပြောင်းလဲလုပ်စေချင်တာဘာတွေများရှိပါသလဲဆိုတာကိုဒေါက်တာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်နဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်နေတဲ့ရှင်စဉ်ကကြိုဆိုပါရစေ
။သဒ္ဒရှင်မင်းနေနဲ့ဒီနေ့ည9:00အချိန်စဉ်မတိုင်ခင်ချိန်ကြီးဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထမံဖိတ်ခေါ်လိုက်ပါရစေ။တိုက်ရိုက်နေတဲ့ရှင်စဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါရစေ။ခုတစ်ခါမှာတော့ဥကြောစန္ဒာရဲ့မြန်မာပြည်တုံသက်ချက်ကိုတင်ဆက်ပေးကြပါရစေ။တောင်ဆန်းစုကြည်ဟာပြီးခဲ့တဲ့ရက်ပိုင်းတွင်သွားရောက်ခဲ့တဲ့ဩစတြေးလျခီးစင်မှာနိုင်ငံတော်အဆင့်ထိုက်ထိုက်တန်တန်ကျူဆူခုံပြူရာကိုခံခဲ့ရသလိုဝေဖန်မှုကန့်ကွက်ဆန္ဒပြမှုနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC တင်ဖို့လူလာတဲ့လူတစုလည်းရှိခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဒီခီးစင်တွင်အောင်မြင်မှုနဲ့စိန်ခေါ်ခံခဲ့ရမှုအတိတ်နဲ့ကိုဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကဒေါက်တာသိမ်းမိုးဝင်းနဲ့ဥကြောစန္ဒတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင်။
ဒေါက်တာသိမ်းမွေးဆရာဒေါအောင်ဆန်းစုကြည်ရဲ့ဩစတြေးလျခီးစဉ်နဲ့ပတ်သက်ပြီးတော့ကြံကျင်းကြည့်မယ်ဆိုရင်အောင်မြင်တဲ့ခီးစဉ်တစ်ခုလို့သတ်မှတ်နိုင်ပါလားခင်ဗျာ
ကျွန်တော်အနေနဲ့ဆိုရှင်ကအောင်မြင်တဲ့ခီးစဉ်တစ်ခုပါလာတဲ့ဒီအစီအဝေးတွေမှာအကုန်လုံးအောင်မြင်တာတွေ့ရပါတယ
်ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်အခုဩစတြေးလျနိုင်ငံကိုသွားရောက်တဲ့အချိန်ဟာမြန်မာနိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာအတော်လေးဝိပန်ခံရတဲ့ညွှန်းနှွမ်းကြဆင်းနေတဲ့အချိန်လို့ဆိုရင်မှတ်မယ်မဟုတ်ပါဘူးသူသဖြင့်ဒီနောက်တိုင်းနိုင်ငံတွေဒေါန်ဆန်းစုကြည်ကပါပုံပြီးတိုက်ခိုက်တာဝိပန်တာတွေအများကြီးမီဒီယာတွေကလည်းရှိကြကြပါတယ်ဒီအချိန်မှာအော်စတြေးလျနိုင်ငံရဲ့ခီးစဉ်ဟာဒီပုံပြတွေကိုအဖတ်ဆင်နိုင်တဲ့အခြေအနေတစုံတရာရှိမယ်လို့ခန့်မှန်းပါလား
အဲ့ဒီနေရာမှာကျွန်တော်အနေနဲ့အဲ့လိုခန့်မှန်းခံမနိုင်တဲ့အတိုင်းအဲ့ဒီဥစားနိုင်ငံတော်ရဲ့လက်ရှိကြဆင်းနေတဲ့ပုံရိပ်ကိုဟိုဆယ်တဲ့ခရီးစဉ်မျိုးပုံစံမျိုးတော့မဖြစ်လာဘူးပေါ့လေ။ဘာဖြစ်လို့ဆိုတော့အဲ့ဒီနေရာမှာ mixed feeling ဖြစ်သွားတယ်။နိုင်ငံတကာအတိုင်းအဝိုင်းမှာဟောပေါ့လေ။ Australia ဒီ ASEAN ပေါ့။အ အဲ့ညမှာသူတို့ရဲ့ reaction ကကြတော့ဟိုအမြင်ကနှစ်မျိုးအဲ့လိုပဲမြန်မာ community ကမှလည်းအမြင်ကနှစ်မျိုးဆိုတော့တကွကကြတော့ဟိုပြဿနာတွေအားလုံးဟိုးရင်ကနေခေဆက်တဲ့မရှင်းခဲ့တဲ့ပြဿနာပြဿနာကိုနှစ်နှစ်သားဖြစ်တဲ့အစိုးရအနေနဲ့ let lord ဝင်မရှင်းနိုင်တဲ့အပိုင်းတွေရှိတယ်ဆိုတော့ဟိုလက်ရှိအစိုးရရဲ့လှုပ်ဆောင်တဲ့လှုပ်ဆောင်ချက်ကိုရောအမေစုရဲ့ run နေရတဲ့ခရီးရောအကုန်လုံးအဲ့ဒီအပိုင်းမှာနားလေတဲ့အုပ်စုကတအုပ်စုပေါ့လေအဲ့နားလေတဲ့အုပ်စုဘက်မှာပြောမယ်ဆိုလို့ရှိရင်တော့ဖြင့်အစိုးရနှစ်ရက်ဖြစ်နေတယ်ဆိုတော့လည်းသိတယ်ဆိုတော့ဒီဘက်ကအုပ်ချုပ်ရေးဆိုတဲ့အစိုးရနဲ့ဟိုဘက်မှာကမ်မရော်ရဲ့လှုပ်ဆောင်တဲ့အပိုင်းပေါ့ဆိုတော့နှစ်ပိုင်းကိုမြင်ကြတယ်ဒါပေမဲ့လို့ကခြားတစ်ပိုင်းကကြတော့ဦးနာအစိုးရဆိုတဲ့နေရာမှာဒေါန်ဆန်းစုကြည်နိုင်ငံတော်ရဲ့ nations ရဲ့ leader ဖြစ်တယ် state councilor ဖြစ်တယ်ဆိုတော့ဟိုတက်မတော်ဖြစ်ဖြစ်ဘယ်လိုဖြစ်အချင်းမှာဖြစ်ကြတဲ့ပြဿနာတွေအခက်အခဲတွေအားလုံးဒေါန်ဆန်းစုကြည်မှာသာတောင်းဝင်အရှိဆုံးဆိုတဲ့ပုံစံလိုမျိုးသာလင်းမြင်နေရှင်းစေခြင်းနဲ့ဒေါန်ဆန်းစုကြည်ကိုသာလင်းအပြစ်ဖို့ကြရတယ်ပေါ့လေအဲ့လိုမျိုးနှစ်ပိုင်းဖြစ်နေတာကိုမြင်ရတယ်မှားခက်တယ်ပေါ့နော် reaction ကနှစ်မျိုးဖြစ်နေတဲ့အခါကျတော့
ဟုတ်ကဲ့ဒါပေမဲ့ Australia အစိုးရကတော့တကယ်ထိုက်ထိုက်တန်တန်ဂုံပြူကျူဆိုတာပဲ guns လူပြပါတယ်နော
်ဟုတ်ကဲ့ဒါ
ကြတော့ Australia အစိုးရရဲ့ဘူဝါရအနေနဲ့ကတော့အနောက်တိုင်းနိုင်ငံတွေဘက်ကမြင်နေကြတဲ့အမြင်ကိုနည်းနည်းအဖက်ဆဲတဲ့သဘောမျိုးမဆဲအောင်နိုင်ဘူးလား
ဆိုတော့အဲ့ဒီနေရာမှာသူ့ကိုမရောက်ခင်နေရတယ်ပြတင်းလာနေမှာရောတင်းနေမှာရောတောက်လျှောက်ကြီး Australia အစိုးရကို pressure တွေပေးနေတာတွေ့ရတယ်ဟော Michael Temple အစိုးရကသူတို့လည်းသူတို့ဘက်ကဘာမှ response မလုပ်ခွင့်နဲ့တကယ်တမ်း ASEAN leaders တွေရောက်လာတဲ့ခါကျတော့ဒီအောင်ပါချပြသွားတယ်ဆိုတော့ ASEAN nations ကဒီ issues ကအားလုံး ASEAN ဒါလည်းသက်ဆိုင်နေပေါ့ဒီ ASEAN ရဲ့ policy ကိုသူတို့အနေနဲ့ဘယ်တော့မှ cross လုပ်မှာမဟုတ်ဘူးဆိုပြီးတော့ Michael Temple ကအဲ့ဒါနဲ့တော့သူကပယ်ချလိုက်တယ်ဆိုတော့သူတို့ရဲ့ stand က ASEAN က issue တော့ကောင် ASEAN nations ရဲ့ issue တော့ကောင်သူတို့ကဝင်ပြောမှာမစွတ်ဖတ်ဘူးမဝေဖန်ဘူးသူတို့လည်းပဲ concern ဖြစ်တာတွေကိုတော့သူအနေနဲ့ရော
အော်စတြေးလျအစိုးရအနေနဲ့ဒါဒေါန်ဆန်းစုကြည်ကိုသူတို့ကနားလဲပေါ့လေအာဆီယံရဲ့ပြဿနာ
တွေ
ပြည်တွင်းမှာလည်းပဲအစိုးရနှစ်ပိုင်းဖြစ်နေတဲ့ဘာညာဆိုတာကိုတစ်ချိန်တည်းမှာပဲအော်စတြေးလျမြန်မာနိုင်ငံစစ်တပ်တမတော်ကိုလည်းပဲသူတို့ကဆက်လက်ပြီးတော့အသိမှတ်ပြုပြီးတော့အကူအညီတွေပေးတဲ့သဘောတွေဆက်လက်ရှိနေပါတယ်အဲ့ဒါကြတော့ဟော
ဂျိုးနေတဲ့အာဆီယံရဲ့ policy မှာတော့ဝင်မစွတ်ဖောက်ဆိုတော့မြန်မာရဲ့ policy မှာလည်းသူတို့ဝင်မစွတ်ဖောက်ဘူးဟိုလက်ရှိအစိုးရသွားနေတဲ့လမ်းကြောင်းတွေအစိုးရအခက်အခဲတွေလည်းရှိကောင်းရှိမယ်ဆိုတော့သူတို့အနေနဲ့ကအဲ့လိုနီးနဲ့ support လုပ်လို့ရမလဲဆိုရယ် stand မှာသူကသွားတယ်။ဆိုတော့ဟိုလက်ရှိအစိုးရကဆို financial လို့ဆိုတော့အကျန်တဲ့နီးလို့ဆိုတော့ကောင်ဟိုတစ်ခါမှလည်းပဲမြန်မာတပ်မတော်ကိုလည်းပဲဟို military နဲ့ပတ်သက်တဲ့ဒီ funding နဲ့ research တွေ training တွေပေးတာတွေလည်းသူတို့ကသွားတယ်။ဆိုတော့အတိုးတွေအနေနဲ့ကတော့အစိုးရက nation building အတွက်တိုင်းပြည်ရဲ့ democracy နီးကြကြဒီ total ကြောင်းလဲလို့လည်းဆောင်ရွက်တဲ့နေရာမှာအစိုးရကိုသူတို့အနေနဲ့ support လုပ်တဲ့နီးရနေပဲသွားတာကိုတွေ့ရတယ်။
โอเค
so criticize Lucas Dan ngai ma twa
အဲ့ဒီ Australian နိုင်ငံ media တွေရဲ့ရေးသားချက်ကဘယ်လိုပြောလဲဒီစက်နဲ့ပတ်သက်ပြီးတော့
so media ရေးသားချက်ကခုနကျွန်တော်ပြောတဲ့ဟိုလက်ရှိအစိုးရပုံမှာတာဝန်အရှိဆုံးဆိုတဲ့ stand back ကနေသွားတာကိုတွေ့ရတယ် so အဲ့ဒီဥစားကလည်းပဲနိုင်ငံတကာဟိုနောက်ထပ်လက်ရှိအစိုးရဟို big pressure တိုက်ရောက်စေတယ်ပေါ့ three stand ကတော့ usually on human rights so,ပေါ်မှာအခြေခံတဲ့ stand back ကနေသွားပြီးတော့လက်ရှိဖြစ်နေတဲ့ပြဿနာတို့အားလုံးဒီဒေါ်ဆန်းစုကြည်နဲ့ဒီလက်ရှိအစိုးရမှာတာဝန်အရှိဆုံးဖြစ်တဲ့အတွက်သူတို့အနေနဲ့ဒါကိုရှင်းပြနေဆိုတဲ့ပုံစံမျိုး stand ကနေသွားတော့တွေ့ရတ
ယ်။ Australia အစိုးရကိုနိုင်ကရော migrant တွေပေါ်မှာသူတို့ထားတဲ့သဘောထားနောက်တစ်ခါအရင်အစိုးရဟို Julia Gillard လက်ထက်တုန်းကဆိုလို့ရှိရင်ဒီ Muslim တွေကိုပြောရတာနဲ့ပတ်သက်လိုက်သူတို့နိုင်ငံရဲ့သဘောထားကောဒီကိစ္စမှာဘယ်လောက်ထိသဘောထားချေပြန့်တယ်လဲနိုင်ငံတကာလူခွေနောက်တိုင်းနိုင်ငံတွေကပြောနေကြတဲ့အစဉ်တိုင်းမျိုးရှိပါရဲ့လား Australia အစိုးရရဲ့သဘောထား itself က
ဆိုအစိုးရရဲ့သဘောထားကတော့ခုနကဒီ legislative liberal government ပေါ့လေ liberal government stand ကတော့ immigration တွေပေါ်မှာတော့ဟို very top ပေါ့လက်ရှိမှာဟိုအရင်တော့ Julia Gillard ကကျတော့ labor government ကကျတော့ဒီ migrant တွေကိုသူတို့ရဲ့အနေနဲ့ကကျတော့အခွင့်အရေးပေးတဲ့အပိုင်းမှာရောသူတို့ရဲ့ status ကိုပြောင်းပြီးတဲ့အပိုင်းမှာ very soft ဖြစ်တယ်ပေါ့လေ the liberal stand ကတော့ very tough ဆိုတော့ဒီနေရာမှာတော့မြန်မာရေလို့မဟုတ်ဘူးဆိုတော့ဗေနိုင်ငံရေရှိဖြစ်သူတို့ရအောင်မ stopping boat ကသူတို့ရဲ့ဟို the best policy ပေါ့အဲ့ဒီပုံမှာသူတို့ကဂိုင်တွေပြီးလက်ရှိဒီအစိုးရဖြစ်လာတာပေါ့လေဒီ
ဟုတ်ကဲ့အဲ့ဒါကြောင့်ကျွန်တော်အဆန်းချင်နေတာကတော့သူတို့ကဘယ်လောက်စာလို့လဲဆိုတဲ့သဘောပေါ့လေတချို့ကပြောမယ်ဆိုပြောကြဖြစ်နေတာပေါ့မဟုတ်လ
ားဟုတ်တယ်ဟုတ်တယ်သူတို့ကဒါပေမဲ့သူတို့ရဲ့အခြေအနေမှာကြတော့ဘယ်လိုရှိလဲဆိုတော့ဟိုသူတို့အနေနဲ့ကဒီ migrants ကို stop လုပ်ကိုလုံရမယ်ဆိုတဲ့ stand ကဟို nations ကတကယ်ဒီ urgent policy ဖြစ်သွားတယ်ပေါ့ဘာလို့လဲဆိုတော့အကယ်၍များဒီဘုတ်တွေကို stop မလုပ်ဘူး migrants intake ကိုဒီလိုနီးနဲ့ပုံနဲ့လာတဲ့နီးနဲ့ stop မလုပ်ဘူးဆိုလို့ရှိရင်လည်းဟိုအင်ဒိုနီးရှားတို့ဘာတို့ပဲတခြားနိုင်ငံရွာနီးချုပ်ဆက်နိုင်ငံတွေဘက်ကနေဝင်လာမှတွေကလည်းနှိမ့်ပရိစေတာနဲ့ပေါ့လေထိမနိုင်သိမရဖြစ်လာခဲ့ရင်တိုင်းပြည်အတွက်ကဟိုဘယ်လိုမှအဝါလုံးနိုင်မှာမဟုတ်သူတို့တွေကအဲ့လိုမျိုးဟို IMB ပေါ့ illegal marine shop entry နဲ့မဟုတ်ပဲနဲ့ဟိုတည်ရဝင်နီးနဲ့ဝင်မှာတည်ရဝင်နီးနဲ့ skill migrants ပေါ်နေမျိုးနဲ့ဝင်မှာသူတို့အနေနဲ့အပြူအဝါကျူးဆိုပါတယ်လို့အိတ်ဆန်နဲ့သွားတယ်ပေါ့
နောက်တစ်ခုအာဆီယံနိုင်ငံတွေအထက်မှလည်းပဲကဒေါက်တာတင်ငွေကအင်ဒိုနီးရှားဆိုလို့အင်ဒိုနီးရှားဟာကမ္ဘာပေါ်မှာလူကြီးအများဆုံးမွတ်စလင်နိုင်ငံဖြစ်ပါတယ်။ဒါပေမဲ့မလေးရှားနဲ့ဆိုင်ရင်အင်ဂျင်ဂျင်နိုင်ငံပဲယဉ်ကျေးမှုအပြင်နဲ့သိပ်မကွာပြီးမယ်။မလေးရှားရဲ့ stand ကမြန်မာနိုင်ငံရဲ့ကိစ္စမှာပိုပြီးတော့တင်းပါတယ်။အင်ဒိုနီးရှားပုံမှန်လည်းဘူးကျူးစားတယ်လူတွေကအကြမ်းင်းလက်ခံကြပါတယ်။ဘယ်လိုနှိုင်းရှင်လို့ပါသူက
ဆိုရှင်းပြောရင်မလေးရှားမှာလည်း train နဲ့ချော်ကျွန်တော်နေခဲ့ပါတယ်ဆိုမလေးရှား political system ကိုလည်းကျွန်တော်ကံကောင်းသဘောပေါက်တယ်ဆိုတော့အဲ့ဒီနေရာမှာဒါသူတို့ရဲ့ policy သူတို့ political struggle နဲ့ပဲဆိုင်ပါတယ်ဆိုတော့ usually ရတော့ဗောလေသူတို့အနေနဲ့ကဒီဒီသူတို့ရဲ့ဒီ political struggle မှာ top out ရှာတဲ့ခါကျလို့ရှိရင်တော့တကယ်ဟို the best issue ကိုသူက pick လုပ်ရတယ်ဗောလေအဲ့ဒီပုံမှာ motivate ပြီးတော့မှသူအသက်ရှူချောင်ရေးသူတွေပြန်ပြီးမဲရရေးသူအဲ့ဒီအပိုင်းတွေကိုတော့တွားရတယ်ဗောတော့ဒီနေရာမှာတော့ကျွန်တော်အနေနဲ့မြင်တာကတော့ဟိုလက်ရှိအစိုးရအနေနဲ့ပေါ့လေအရင်ကအားလုံးလည်းသိပါတယ်ဒါကသူ့မှာရှိတဲ့ဒီဒီတခြားဒီအာဂရီလိုက်စားတဲ့ issue တွေအများကြီးရှိတဲ့အခါမဲပြန်ရရေးသူ့ရဲ့နိုင်ငံတွင်း pressure ကိုညော့ပါဖို့အတွက်ပြည်သူတွေရဲ့ဟိုတဲကြီးကြိုက်ပေါ့ဒီ topic ကိုသူက pick လုပ်တယ်လို့ပဲကျွန်တော်မြင်ပါတယ်ခင
်ဗျဒီနေ့အတွင်းမှာ Australia ရှင်းနေတဲ့စုကဒေါင်ဆန်းစုကြည်ကို International Criminal Court တင်ပြီးရောအရေးယူဖို့ဆိုတာကိုကြိုးစားခဲ့ကြပါတယ်တကယ်တော့ဥပဒေအချင်းဆိုရင်အစကတည်းကသူဘယ်လိုလုပ်မှမရနိုင်ဘူးဆိုတာကတော့သူကရှင်းနေစစ်စစ်ဆိုရင်သူလည်းပြန်မှာပဲသိရတယ်။ဘာကြောင့်လ
ဲ Very obviously
ဟုတ်ကဲ့။ Very obvious ဆိုဘာကြောင့်လုပ်တဲ့ထင်တယ်ရေ။တချို့ကတော့သူတို့ဟာတော်ကြမှုကြောင့်လုပ်ခဲ့တချို့ကလည်းပဲဒီနောက်ခံဖွဲ့စည်းတချို့တွေရဲ့ငွေကြေးကြောင့်လုပ်တဲ့ဘာကြောင့်ပြောကြတာဒေါက်တာသိမ်းမွင်အမြင်နဲ့ကျွန်တော်ကြားချင်ပါသေးတယ်ဒီကမှာ
။ဟုတ်ကျွန်တော်အနေနဲ့ကိုကျွန်တော်ချက်ကိုတချို့နေတယ်ကျွန်တော်လက်လမ်းမိသောပုဂ္ဂိုလ်တွေဆွေးနွေးကြည့်ပါရဲ့။ဒီဥစ္စာမြန်မာစကားလုံးနဲ့ပြောမယ်ဆိုတော့ပေါ့ပင်ပေါ့။ American solution ဟိုရှင်းနေရဆိုလို့ရှိရင်သူတို့လုံထုံးလုံနေတယ်သူတို့ prosecution လုပ်မယ်ဆိုလို့ရှိရင်လည်းသူမှုကဟို attorney general ရှိတင်တယ်ဆိုလို့ရှိရင်တော့ခင်ဒါဟာ approve လုပ်တယ်မလို့ဒီ stage ရအကုန်လုံးသူတို့သိနေတာပဲလေနောက်ထပ်တစ်ခုကဟိုတရားစွဲမယ်မစွဲဘူးဒါကြီးအားလုံးသူတို့လုပ်ချင်တဲ့ပါဆိုအရင်ဆုံးနေရာမလုပ်ပဲနဲ့အခုတည်းကဟိုနိုင်ငံတော်ရဲ့ state counselor ကိုရောက်မယ်ဆိုတဲ့အချိန်မှာသူတို့လည်းသိတယ်ဒါကြီး attorney general approve မလုပ်ဘူးဆိုတာကမန်းကနန်ကောက်ကက်တင်လိုက်တဲ့အခါကျတော့သဘောပေါက်ပါတယ်ဒါကကို popularity အတွက်ပေါ့အမှန်အဲ့ဒီလေဖြစ်နေတဲ့နောက်တစ်ခုကကျတော့သူအနေနဲ့နိုင်ငံတကာကို attention ပေါ့ဒီ issue ကြီးဖြစ်နေတယ်ဒါဒီကောင်းဆောင်မှာတာဝန်ရှိတယ်ဆိုတဲ့ပုံစံလိုမျိုးဟိုမိမောင်းထုတ်ပြလိုတဲ့အနေနဲ့တရားစွဲတယ်ဆိုပြီးတော့တင်လိုက်တယ်လို့ပဲမြင်ပါတယ်အမှန်တကယ်တော့ပေါ်ပင်ပဲပေါ့
ဟုတ်ကဲ့နောက်ဆုံးမေးခွန်းတစ်ခုမေးပြရဲ Australia နိုင်ငံပြည်သူတွေရဲ့သဘောထားကို၌ကြောဘယ်လိုရှိတယ်လဲဆိုတာနည်းနည်းသိကြတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တော်တော်ကတွေ့ရပြီးခဲ့တဲ့နှစ်တည်းကဟို Indian ចောင်းသားတွေအများကြီးအဲ့မှာ discriminate လုပ်ခံရတာတွေပါတယ်။တက္ကသိုလ်ចောင်းသားចောင်းသားဆိုတာပညာတတ်တွေတကယ်တော့ဒီဘက်မှာဆိုចောင်းသားတွေ fake တိုးတက်တဲ့အမြင်တွေရှိရတယ်ဒီကိစ္စကိုလုံးဝလက်မခံနိုင်ရဘူး။ Australia မှာအဲ့လိုဖြစ်တဲ့ကြတော့အတော်လေးထူးထူးဆန်းဖြစ်နေဘယ်လိုမြင်မိပါလဲဒီကိစ္စ။
အဲ့ဒီဥစ္စာကြတော့ဒီ Australia ဘက်မှာဒီအထူးသဖြင့်ဒီ Asia ကလာတဲ့ဒီ migrant တွေပေါ့ဒီမှာចောင်းသားတက်တဲ့သူတို့ဟိုတော့အဲ့ဒီပုံမှာအမြင်ရမတူကြဘူးဗျ။ Melbourne မှာဒီ white supremacy ပေါ့အဲ့ဒီဥစားနည်းနည်းလေးအဲ့ဒီဥစားပေါ့လေဟိုနည်းနည်းလေးထကြွတယ်။အဲ့အုပ်စုက white pride group လို့ခေါ်တယ်သူတို့ရ။ So through အနေနဲ့ကလူဖြူကြီးစိုးရေးပေါ့မူဝါဒကိုကင်နေ။ကင်တဲ့အခါကျတော့လူဖြူမဟုတ်တဲ့သူတွေအထူးသဖြင့် Asia ဘက်ကလူတွေကိုနှီးမျိုးစုံတုံးပြီးတော့ပေါ့ဟို attack လို့ဖို့တက်ကို attack လည်းလုပ်တာတွေလုပ်ခဲ့ပါတယ်ဟုတ်ကောပေါ့။ဟိုကြိုးကြပေါ့။ So အဲ့လူတွေကရှိခဲ့တယ်။ဒါပေမဲ့ဒီနိုင်ငံအစိုးရတစ်ခုပါကောင်းလဲဆိုတော့ဒီနေရာမှာဟိုလူမျိုးရဲ့ဘာသာရဲ့တားရောင်ရဲ့ဆိုတာမျိုးမူနဲ့မသွားဘဲနဲ့ဟိုဘာအဖြစ်မှုကျူးလွန်တယ်ဆိုတာပေါ်မှာသွားပြီးတော့အရန်ထိရောက်တယ်ဂိုင်တွေတာဆိုတော့ဥမာပြီးသွားတဲ့ခါကျပြဿနာကြီးဖြစ်တယ်ဖြစ်ပြီးသွားလို့ဆိုရင်တိတ်မကြဘူးနောက်ဘက်မှာ white pride group ကဆန္ဒပြမယ်လို့ဘယ်လိုပဲချက်နဲ့ထပ်ပေါ်လာရစဉ်ဒီလူတွေရဲ့ SMS တွေဒီလူတွေရဲ့ phone conversation တွေအနေပြီးတော့မှာလေချက်ချင်းလိုက်ပြီးတော့မှာဒီ leader တွေထကြွမဲ့သူတွေကိုအရေးကိုချက်ချင်းယူပြီးတရားဥပဒေစိုးမိုးရေးပိုင်းတော့သိကောင်းတယ်
ဥကျော်စံတားရဲ့မြန်မာပြည်တုံးသက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။ viewer ကနေဗဒူးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တားရဲ့ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့အပတ်စဉ်အားစားကဏ္ဍကိုနားဆင်ကြမှာပါ။ကိုရနိုင်တင်ဆက်ထားပါတယ်ရှင်။
လာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဥရောပချန်ပီယံစ်လီဂ် Quarter Final ပွဲစဉ်တွေထွက်ပေါ်လာပါပြီ။ဒီပေါ်မှာအသင်းတွေရဲ့တုံ့ပြန်ချက်တွေကိုနားဆင်ရမှာပါ။မော်ရိုကိုနိုင်ငံကတော့2026ကမ္ဘာဖလားမှာအင်ရှင်ဖြစ်ခွင့်ရဖို့အတွက်တရားဝင်လျှောက်ထားလိုက်ပါပြီ။ကမ္ဘာတော်ကထိုင်းယိုးရလက်ဝဲပွဲကိုစိတ်ဝင်စားကြတဲ့သူတွေဟာပြီးခဲ့တဲ့စနေနေ့ကတော့အယုဒ္ဓယာမြို့မှာစူဝေးခဲ့ကြပါတယ်။ဒီလိုတပတ်အတွင်းအားစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ UEFA Champions League ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေပြီးဆုံးလို့ Quarter Final ပွဲစဉ်တွေထွက်ပေါ်လာပါပြီ။ပြီးခဲ့တဲ့တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံနီယံမြို့က UEFA ဘောလုံးအဖွဲ့ချုပ်မှာမဲနိုင်ခဲ့ကြတာမှာနာမည်ကြီးပါဆလိုနာက Roma နဲ့တွေ့မှာဖြစ်ပြီးတော့ Germany Champion Bayern Munich ကတော့ Sevilla နဲ့ကစားမှာပါ။လက်ရှိ Champion Real Madrid ကတော့မနစ်က Final မှာတွေ့ခဲ့တဲ့ Juventus နဲ့တွေ့မှာဖြစ်ပြီးတော့ England နဲ့သင်းဖြစ်တဲ့ Liverpool နဲ့ Manchester City တို့ထိတိုက်တွေ့ကြမှာလည်းဖြစ်ပါတယ်။Juventus နဲ့ပွဲဟာပွဲကောင်းတစ်ပွဲဖြစ်မယ်လို့ Real တင်းရဲ့အောက်သားဒါရိုက်တာ Football Guinyu ကတော့ပြောလိုက်ပါတယ
်။ Gran eliminatoria sin duda.
ဒီကြတော့ဒါကပွဲကြီးပွဲကောင်းမှာမနစ်တုန်းက final မှာလဲကျွန်တော်တို့ကစားထားတာကြောင့်ကျွန်တော်တို့ဒီတသင်းချောင်းတသင်းကိုကောင်းကောင်းသိပါတယ်။ကျွန်တော်တို့မှာတူတဲ့ချက်တွေအများကြီးပါ။နှစ်သင်းစလုံးကနိုင်ငံစိတ်ပြင်းပြပြီးတော့ကစားသမားတွေကလည်းတွေ့ကြုံရှိကြပါတယ်
။ Juventus အသင်းရဲ့ဒုတိယဥက္ကဋ္ဌ Pavel Nedved ကတော့Real နဲ့တွေ့မဲ့ပေါ်အခုလိုပြောပါတယ
်တော်သူရာ difficile Madrid un favorito per vincere tutta Champions
League ဒီပွဲကအတော်လေးခက်မှာပါ Real Madrid အသင်းဟာ Champions League ကိုအနံ့ရဖို့ရေပန်းစားနေတဲ့အသင်းတွေကတင်းပါဒါပေမဲ့ကျွန်တော်တို့အနေနဲ့သူတို့ကိုအစွမ်းကုန်ကစားသွားမှာပါ Juventus အနေနဲ့နိုင်ဖို့အခွင့်အရေးလည်းရှိပါတယ်ဘာဖြစ်မလဲကြည့်ကြတာပေါ့ဗျာ
Real Nibia Zidane ကတော့ Juventus နဲ့ပွဲဟာ50-50သီးနဲ့နှစ်သင်းလုံးမှာဇာတ်တူအခွင့်အရေးရှိတယ်ဆိုပြီးတော့ပြောကြလိုက်ပါတယ်ဘာစလိုနာနီးပြအာနက်စတိုဗယ်ဗာဒေကတော့ရိုမာအသင်းဟာ Chelsea Atletico အသင်းတွေကိုအနိုင်ခံခဲ့တာကြောင့်ခက်ခက်ခဲခဲကစားရမယ့်အသင်းဖြစ်တယ်လို့ပြောလိုက်ပါတယ
် queremos jugar contra el Madrid contra el Sevilla porque son rivales que los tenemos muy vistos preferimos jugar contra
ရိုမာအသင်းကခက်ခဲတဲ့အသင်းတွေမှာသူကတခြားအသင်းတွေနဲ့လည်းမတူဘဲဘာဖြစ်မလဲဆိုတာလည်းမသိနိုင်ပါဘူးရိုမာက Chelsea ကို၃ဂိုးကိုမရှိနိုင်နိုင်ခဲ့တာပါ Chelsea ကိုကျွန်တော်တို့ခက်ခက်ခဲခဲကစားခဲ့ရပြီးတော့သူတို့ဘလို့အသင်းဆိုတာကိုလည်းတွေ့ကြမှာပါဒါပေမဲ့ရိုမာက Chelsea Atletico Madrid တို့ကိုကြော်ပြီးအုပ်စုပထမရခဲ့တာ
ပါ။လူဦးသင်းရဲ့သံတမန် Ian Rush ကတော့ Man City အသင်းနဲ့တွေ့မှနဲ့ပတ်သက်ပြီ
း Oh God, that's I think no Liverpool really team not beating them have made it this year in the league. So you know we've four
Man City အသင်းကဒီပွဲမှာနိုင်ဖို့ပိုရည်ပန်းစားတယ်ဆိုတာသိကြတာပေါ့။ဒါပေမဲ့ Liverpool အသင်းအနေနဲ့ကတော့အောက်အသင်းဖြစ်ရတာကိုစိတ်ပါတယ်။ Quarter Final ပွဲစဉ်မှာထွက်ခင်မှာသူတို့ကအနိုင်ရဖို့ရည်ပန်းစားတဲ့အသင်းတစ်သင်းပါ။ဒါပေမဲ့ကျွန်တော်တို့နီးပြ Ragan Clock ကြောင့်Liverpool အသင်းရဲ့စိတ်ဓာတ်ကအရန်ကောင်းနေပြီးကျွန်တော်တို့အနေနဲ့လည်း Man City ကိုနိုင်နေပါတယ်ကျွန်တော်တို့အနေနဲ့သူတို့ကိုနိုင်ထားပြီးနောက်တစ်ကြိမ်မနိုင်နိုင်စရာအကြောင်းမရှိပါဘူ
းဒါပြင် Bayern တိုက်စစ်မှု Thomas Müller ကလည်း Champions League ကိုထပ်နိုင်ခြင်းနဲ့လို့ပြောလိုက်ပါတယ
် Isn't it about mention on we wollen
ကျွန်တော်တို့က Bayern Munich ပါကျွန်တော်တို့အနေနဲ့ပြိုင်ဖို့ရုံတသက်မလုပ်ချင်ပါဘူးကျွန်တော်တို့နိုင်ခြင်းနဲ့ကျွန်တော်အနေနဲ့ Final မြောက်တာနည်းနည်းကြာသွားပါပြီဒါကြောင့်မလို့ Final တက်ချင်ပါတယ်
ပထမအကြော်ကိုတော့ April 3ရက်နေ့နဲ့4ရက်နေ့တွေမှာကစားကြမှာဖြစ်ပြီးတော့ဒုတိယအကြော်ကိုတော့ April 10ရက်နဲ့17ရက်နေ့တွေမှာကစားကြမှာဖြစ်ပါတယ်ခင်ဗျာမော်ရိုကိုနိုင်ငံကတော့2026ကမ္ဘာဖလားဘောလုံးပွဲကိုအင်ရှင်ဖြစ်ကျင်းပခွင့်ရဖို့အတွက်လျှောက်ထားလိုက်ပါတယ်တကယ်လို့သာသူတို့အနေနဲ့2026ကမ္ဘာဖလားကိုအင်ရှင်ဖြစ်ကျင်းပခွင့်ရမယ်ဆိုရင် American Dollar 15.8 billion သုံးစွဲသွားမှာဖြစ်တယ်လို့မော်ရိုကိုကမ္ဘာဖလားအင်ရှင်ဖြစ်ခွင့်ရရေးကော်မတီဥက္ကဋ္ဌမူလေးဟာဖစ်အလ်အလာမီကပြောကြားလိုက်ပါတယ
်ဘာလို့မစ္စတာပူအဝါဒူစတတ်ကိုဆွဲဆီလက်ရှင်နေပါလားဖာ
2003ခုနှစ်တုန်းကပြီးခဲ့တဲ့တစ်ခေါက်အင်ရှင်ဖြစ်ဖို့လုပ်ခဲ့တုန်းကမော်ရိုကိုနိုင်ငံရဲ့အခြေခံအဆောက်အုံတွေကအခုလိုမဟုတ်သေးပါဘူးအခုကနေ2026အတွင်းမှာပိုပြီးတော့လဲကောင်းလာနိုင်ဖို့ရှိပါတယ်ဒါအပြင်မော်ရိုကိုအနေနဲ့လည်းကမ္ဘာဖလားကျင်းပခွင့်ရအောင်အခြေခံအဆောက်အုံတွေကိုတိစောက်သွားနိုင်မှုအတွက်နှစ်စဉ်ရင်းနှီးမြှုပ်နှံမှုရဲ့၄၀%နှုန်းကိုထည့်ဝင်သွားဖို့ပြင်ဆင်ထားပါတယ
်မော်ရိုကိုအနေနဲ့ရှိပြီးသားဘောလုံးငွေတွေကိုချဲ့ထွင်တာတွေပြန်လည်မုံမှန်တိစောက်တာတွေလုပ်မှာဖြစ်ပေမဲ့ဘောလုံးငွေစစ်တွေကိုတိစောက်သွားမှာမဟုတ်ကြောင်းဒါပေမဲ့ FIFA ကရွေးပေးတဲ့စံနှုန်းအပါဝင်ဘောလုံးငွေ၁၄ခွင့်ကိုသုံးဖို့ပြင်ဆင်ထားတယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်အခုတခါတော့ထိုင်းနိုင်ငံကထိုင်းယိုးရလက်ဝဲအချောင်းဘက်ကိုအလဲဖေးကျင်ပါတယ်
ကမ္ဘာတော်ကထိုင်းလက်ဝဲကိုစိတ်ဝင်စားကြတဲ့သူတွေဟာထိုင်းနိုင်ငံအယုဒ္ဓယာမြို့မှာပြီးခဲ့တဲ့မတ်လ18ရက်နေ့ကစုဝေးခဲ့ကြပြီးတော့မွေထိုင်းလက်ဝဲဆရာတွေကိုကာရဝပြုခဲ့ကြပါတယ်။ထိုင်းနိုင်ငံမှာတော့မတ်လ18ရက်နေ့ကိုသူတို့ရဲ့ရိုးရာလက်ဝဲမွေထိုင်းအားသာနေ့ဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်။1969ခုနှစ်ကထိုင်းနဲ့မြန်မာစစ်ပွဲအတွင်းမှာမြန်မာဘက်ကဖမ်းဆီးခံရတဲ့ထိုင်းစစ်သားလွတ်မြောက်ခဲ့တဲ့ဆိုတဲ့ထိုင်းရိုးရာပုံမြင်တစ်ခုကိုအခြေခံပြီးဒီနေ့ကိုရိုးရာလက်ဝဲမွေထိုင်းအားသာနေ့ဖြစ်သတ်မှတ်ခဲ့တာလို့လည်းဆိုပါတယ်။အဲ့တုန်းကတော့ထိုင်းစစ်သားနဲ့မြန်မာစစ်သားတို့လက်ဝဲထိုးတာမှာထိုင်းဘက်ကအနံ့ရပြီးတော့ပြန်လည်လွတ်မြောက်ခဲ့တာလို့လည်းပြောပါတယ်
။ဒီပွဲကတော့ကဘာတဝမ်းကထိုင်းလက်ဝဲကိုစိတ်ဝင်စားကြတဲ့လက်ဝဲသမားပေါင်း1400ကျော်လာရောက်ဂါရောပြုခဲ့ကြပြီးတော့လက်ဝဲရေးပြသခဲ့ကြပါတယ်ခင်ဗျာ
။ကွင်းနဲ့တက်ဆက်ထားတဲ့ပတ်စင်အောက်စားကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။သတ္တရှင်နေနေနဲ့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သူချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ
်။မဟုတ် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှချစွနေပါလိမ့်ရှင
်။သောတာရှင်နေနေနဲ့ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့စီစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နာထောင်လို့ရပါတယ်။ခုတခါမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေကျုပ်ကိုကိုအောင်လေးဦးကကြီးညာပေးပါမယ်ရှင
်။တမန်ဦးထင်ကျော်ယာယူကအနားယူလိုက်ကြောင်းဒီနေ့မှပဲကြီးညာလိုက်ပါတယ်။တာဝန်ကအနားယူမဲ့ကြောင်းတမန်ရုံးကြီးညာချက်ကပေါ်ပြရမယ်လဲမချရရင်လည်းကကျမ်းမာရေးကြောင်းပြပမှာစိတ်ကူးသမှုခံယူခဲ့ရတဲ့တမန်ဦးထင်ကျော်အနားယူသွားတဲ့အကြောင်းရင်းကိုတော့တိကျကျပြောမထားပါဘူး။တမန်ယာယူနေရာကိုအလွတ်လွတ်ရဲ့9ရက်အတွင်းအစတုခန့်အမဲ့အကြောင်းလဲတမန်ရုံးထုတ်ပြန်ခြင်းမှာပေါ်ပြပါရယ်။တမန်ဦးထင်ကျော်တာဝန်ကအနားယူရောင်းကြီးညာတဲ့ဒီနေ့ထဲမှာပဲနှုတ်ထွက်ကြောင်းကြီးညာခဲ့တဲ့ပြည်သူ့တော်ဥက္ကဋ္ဌဦးဝင်းမြတ်ဟာတမန်တာဝန်ယူလိုက်မယ်လို့လည်းခန့်မှန်းချက်တွေထွက်ပေါ်နေပါရယ်။အမေရိကန်ပြည်အစု Texas ပြည်နယ်မှာဇက်တိုက်ဆိုလိုကြုံရတဲ့ဘုံပေါက်ကွဲမှုတွေအတွက်တန်ရရှိစီကိုအနာဝင်ဖမ်းဆီးဖို့ချင်းကပ်သွားခြင်းမှာပဲကားထဲမှာဖောက်ခွဲပြီးတိစုံသွားတဲ့အကြောင်း Austin ရဲတပ်ဖွဲ့ကပြောပါရယ်အသက်24နှစ်ရွယ် Mark Anthony Condit ဆိုသူလူပြည်မျိုးသားတယောက်ကိုအနာဝင်ခြေရခံထောက်လန်းခဲ့မိပြီးတဲ့နောက်တန်ရရှိစီမောလာတဲ့ကားကို Austin မြို့ဟိုတယ်တစ်ခုနီးတွေ့ရကဖမ်းဆီးဖို့ဝိုင်းသွားတဲ့အချိန်မှာပဲအထူးကံဖောက်ခွဲခဲ့တာဖြစ်တဲ့အကြောင်းရဲကပြောပါရယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာဒီကနေ့ဖြစ်ခဲ့တဲ့အထက်ခံဘုံးကွက်တက်ကတ်မှုကြောင့်လူ29ယောက်ထပ်မံတေဆုံးပြီး50ယောက်ဒဏ်ရာရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်မြို့တော်ကရှီယာမြူစင်ရက်ကွက်နီးပါရှားနှစ်တခုပေါ်ရဆင်နွှဲနေတဲ့လူကိုပြစ်မှတ်ထားတက်ခတ်ခဲ့တာလို့လည်းကိုယ်တိုင်တွေ့ခဲ့သူတွေနဲ့တာဝန်ရှိသူတွေကပြောဆိုခဲ့ကြပါရယ်နိုင်ဂျီးရီးယားနိုင်ငံရှီမြောက်ဘက်ဒပ်ချီမြို့မှာပြီးခဲ့တဲ့လတည်းပြည်မိဆွဲဖမ်းဆီးထားတဲ့ချောင်းသူတွေနဲ့60ယောက်ကိုဘိုကိုဟာန်ဆက်သွေးကြော်ရီပြန်လွတ်ပြေးလိုက်ကြောင်းပြန်ချိုင်းဝန်ကြီးကပြောဆိုလိုက်ပါတယ်ချောင်းသူတွေကိုယောက်ျားလေးတစ်ယောက်နဲ့တူလမ်းတစ်လျှောက်နေရာတော်များမှာပြန်လွတ်ပြေးကြတာဖြစ်တဲ့အကြောင်းဒီကနေ့ပဲနိုင်ဂျီးရီးယားမြို့မှာပြန်ချိုင်းဝန်ကြီးကတင်းနောက်တွေကိုပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
စတင်းကြီးချုပ်ကိုကောင်းလင်းကကြီးညာပေးခဲ့တာပါဒီညထက်စီစဉ်ထုတ်လွှင့်မှုကတော့မတ်တိတ်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်ကျွန်မအီတန်စပါရှင်View American တဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00-9:00လိုင်းဒိုမီတာ24/40/48/50ပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.